Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ January 22ရက်တောက်ကြနေ့ညပဲအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကာယရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။American ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကြောင့်သေဆုံးသူ၈လကျရင်၅သိန်းလောက်အထိရှိသွားနိုင်တယ်လို့သမ္မတဂျိုးဘိုင်ဒန်ကတတိပေးလိုက်ပါတယ်။ကယောဂါတိုက်ဖြတ်ရေးဘိုင်ဒန်အစိုးရတည်ရဲ့အစီအစဉ်တွေကိုကြာသာရင်းနေတုန်းကရှင်းလင်းပြစင်ကအခုလိုပြောကြားခဲ့တာပ
ါ Let me be very clear. Things are going to continue to get worse before they get better. The memorial we
အခြေအနေတွေပြန်ကောင်းမလာခင်မှာပိုဆိုးလာအောင်မဲ့အကြောင်းနဲ့ရှေ့လာမှာတည်ဆုံးသူအရေအတွက်၅သိန်းလောက်အထိတိုးလာနိုင်ကြောင်းသမ္မတဂျိုးဘိုင်ဒန်ပြောကြားသွားတာဖြစ်ပါတယ်ကယောဂါတိုက်ဖြတ်ရေးလိုအပ်တဲ့အကူအညီထောက်ပံ့မှုတွေကိုအစိုးရတက်ကဆောင်ရွက်နေကြောင်းလဲစာမျက်နှာ198မျက်နှာပါတဲ့အစီအစဉ်တွေနဲ့ပတ်သက်လို့သမ္မတကအင်ပီရိုမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ကယောဂါဆိုင်ရာဆောင်ရွက်မဲ့ကိစ္စတွေနဲ့ပတ်သက်ပြီးသမ္မတအမိန့်ထုတ်ပြန်ချက်10ခုကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။သမ္မတဘိုင်ဒန်ရဲ့ညှိနှိုင်းချက်တွေထဲမှာရက်တရာအတွင်းအမေရိကန်ပြည်သူတန်းတရာကိုကိုဗစ်ကာကွယ်ဆေးထိုးရေးလဲပါဝင်ပါတယ်။နိုင်ငံတော်ဝန်မှပြည်ထောင်စုအစိုးရအထောက်အပံ့နဲ့ကိုဗစ်ကာကွယ်ဆေးထိုးပေးတဲ့နေရာတရာကိုလည်းဖွင့်လှစ်မှာဖြစ်ပါတယ်။တန်းတရာကိုရက်တရာအတွင်းကိုဗစ်ကာကွယ်ဆေးထိုးမဲ့ရည်မှန်းချက်ဟာလက်တွေ့ဖြစ်နိုင်တဲ့ရည်မှန်းချက်ဖြစ်တယ်လို့ကိုဗစ်ကာယောဂဆိုင်ရာထိပ်တန်းအကြံပေးဒေါက်တာအန်တိုနီဖောက်ရှီကလည်းပြောကြားပါတယ်။အမေရိကန်ပြည်ထောင်စုမှကိုဗစ်အတည်ပြုလိုနာ24သန်းကျော်သေဆုံးသူ4သိန်း1000ထက်မနည်းရှိနေပါပြီ။နိုင်ငံတော်ဝန်ကိုဗစ်ကာကွယ်ဆေးထိုးပြီးသူကတော့လောလောဆယ်မှာ16သန်းလောက်ရှိပါတယ်။တချို့ပြည်နယ်တွေမှာကာကွယ်ဆေးမလောက်တဲ့အခြေအနေတွေလည်းကြုံနေကြပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ဖြစ်လာတဲ့အပြင်အထက်နဲ့အောက်လွှတ်တော်နှစ်ရပ်လုံးမှာဒီမိုကရက်အမတ်တွေကအရေးအတွက်အနှဲငယ်နဲ့အသာရသွားပါပြီ။ဗိုလ်ထုနေတော်ကသမ္မတသစ်ဂျန်သစ်စာဂျိန်းဆိုးပွဲအပြီးမှာဒုသမ္မတသစ်ကာမလာဟဲရစ်ကအထက်လွှတ်တော်အမတ်တွေအဖြစ်ရွေးကောက်ခံရတဲ့ဒီမိုကရက်တစ်ပါတီဝင်၃ယောက်ကိုကျန်းသစ်စာချိန်ဆပေးခဲ့ပါတယ်အဲဒါကြောင့်အမတ်နေရာတရားရှိတဲ့အထက်လွှတ်တော်မှာဒီမိုကရက်ပါတီဝင်အမတ်50ရီပပ်ဘလစ်ကန်ပါတီဝင်အမတ်50ဖြစ်သွားပါတယ်တကယ်လို့မဲခွဲဆုံးဖြတ်ကြရင်တော့ဒုသမ္မတကမဲပေးခွင့်ရှိတာမို့ဒီမိုကရက်တွေက51မဲနဲ့အသာရနိုင်မှာဖြစ်ပါတယ်အောက်လွှတ်တော်မှာတော့ဒီမိုကရက်တွေကပဲအများစုဖြစ်တာမို့ဒီမိုကရက်အမတ်နန်စီပလိုစီကအောက်လွှတ်တော်ဥက္ကဋ္ဌတာဝန်ကိုဆက်လက်တာဝန်ယူထားပါတယ်American သမ္မတဟောင်းဒေါ်နယ်ထရမ့်အပေါ်အောက်လွှတ်တော်ကတရားစွဲထားတဲ့အမှုကိုအထက်လွှတ်တော်မှ February လကျမှကြားနာစစ်ဆေးဖို့အတွက်အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကအကြံပြုလိုက်ပါတယ်။ January လ6ရက်နေ့တုန်းက Capitol လွှတ်တော်အဆောက်အဦအပေါ်လူအုပ်ကြီးအတင်းဝင်တိုက်ခိုက်စူပူထားကြအောင်လို့သမ္မတဟောင်းထရမ့်ကလှုံ့ဆော်ခဲ့မှုနဲ့တရားစွဲထားတာပါ။ Donald Trump ဘက်ကအမှုလုပ်ငန်းစဉ်အတိုင်းအသေးချာဆောင်ရွက်နိုင်ရေးအတွက်အမှုကိုတုံ့တက်ပြီးတော့ခူးပကံခြေပနိုင်ရေးသူရှိနေတွေနဲ့တိုင်ပင်ပြင်ဆင်နိုင်အောင်လို့ February လလယ်လောက်အထိအမှုကြားနာတာကိုစိုက်ထားတဲ့လို့အထက်လွှတ်တော် Republican အမတ်တွေနဲ့ Republican ခေါင်းဆောင် McConnell ကြားသာရင်းတွေကဖုန်းဆက်သွယ်ပြောကြားစဉ်မှာပြောကြားခဲ့တာဖြစ်ပါတယ်။ဒီအမှုစတင်ရေးနဲ့ပတ်သက်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်လာတဲ့ Democrat အမတ် Chuck Schumer နဲ့ Republican ခေါင်းဆောင် McConnell တို့ကြားမှာလည်းညှိနှိုင်းဆွေးနွေးမှုတွေလုပ်နေကြပါတယ်။ကမ္ဘာနိုင်ငံပေါင်း52နိုင်ငံလက်မှတ်ရေးထိုးထားကြတဲ့နျူကလ িয়ার လက်နက်မှန်သမျှတားဆီးရေးနိုင်ငံတကာသဘောတူစာချုပ်ဟာဒီနေ့ January 22ရက်နေ့မှာစတင်အသက်ဝင်ပါတယ်။နှစ်ပေါင်း20ကျော်အတွင်းပထမဆုံးဖြစ်တဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူစာချုပ်စတင်အသက်ဝင်တဲ့အပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်အပြင်နိုင်ငံတကာကြက်ချီနီနဲ့လာချန်ဒီအဖွဲ့တို့ကကြိုဆိုခဲ့ကြပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း52နိုင်ငံကလက်မှတ်ထိုးထားတဲ့နျူကလ িয়ার လက်နက်တားမြစ်ရေးTPNW သဘောတူစာချုပ်ထဲမှာအမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားကြတဲ့အင်အားကြီးနိုင်ငံတွေကတော့ပါဝင်လက်မှတ်ထိုးထားခြင်းမရှိသေးပါဘူး။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဟာကုလသမဂ္ဂရဲ့ထိပ်တန်းဦးစားပေးအဖြစ်ဆက်လက်ရှိနေတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်ရသူ Stephen Dujarric ကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။လူသားတွေနဲ့တဘာဝပတ်ဝန်းကျင်မှာကြီးမားတဲ့ဆိုးကျိုးတွေဖြစ်စေတဲ့အဲ့ဒီလက်နက်တွေကိုရှင်းလင်းဖြတ်သိမ်းဖို့အတွက်ကမ္ဘာတဝန်းနိုင်ငံတွေအရေးပေါ်ဆောင်ရွက်တဲ့လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အားလုံးလုံခြုံပေးခြင်းရဲ့အတွက်အားလုံးအတူလက်တွဲလုပ်ကြရမယ်လို့အတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအဲ့ဒီထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။85နှစ်ကျော်ကြာအောင်ကြိုးစားခဲ့တဲ့ရလက်အကောင့်ထဲပေါ်လာတဲ့အတွက်လူသားတွေအတွက်အောင်မြင်မှုဖြစ်တယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့ ICRC ဥက္ကဋ္ဌကလည်းနိုင်ငံတကာလာချန်ဒီအဖွဲ့ IFRC နဲ့ပူးတွဲထုတ်ပြန်တဲ့အကြေညာချက်ထဲမှာပြောကြားထားပါတယ်။ TPNW သဘောတူစာချုပ်ထဲမှာနျူကလ িয়ার လက်နက်ကြောင့်ထိခိုက်ခဲ့သူတွေအတွက်ကျန်းမာရေးဆောင်ရှားမှုပြန်လည်ထူထောင်ရေးနဲ့စိတ်ပိုင်းဆိုင်ရာအပိတ်ကူညီမှုတွေလုပ်ဖို့ပါဝင်ပါတယ်။ဒါရင်မကနျူကလ িয়ার လက်နက်အသုံးပြုလို့ဒါမှမဟုတ်စမ်းသပ်လို့ပတ်ဝန်းကျင်ညဉ့်ဉန်းတယ်လို့သိထားတဲ့နေရာတွေမြန်မာကိုလည်းရှင်းလင်းမှာဖြစ်ပါရဲ့ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.55တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။တင်တော်ဝင်းမင်းပါပေါကြနေညပိုင်း VOA American Tan ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ American သမ္မတဒီဂျိုးဘိုက်ဒန်စတာဝန်ထမ်းဆောင်တဲ့ပထမနေ့မှာချက်ချင်းပဲကိုဗစ်ကပ္ပကရောဂါကြီးဆိုင်ရာသမ္မတအမိတ်တချို့ကိုတနေ့ကုန်လက်မှတ်ထိုးထုတ်ပြန်ခဲ့ပါတယ်။ဒီကမ္ဘာလုံးကိုဗစ်ရောဂါပိုးတွေ့ထားသူပေါင်း98သန်းကျော်လာချိန်မှာ American နိုင်ငံမှာတော့ဒီတန်းအများဆုံးခံရကလူပေါင်း 24.6 သန်းအထိကူးစက်ခံထားရချိန်မှာအခုလိုသမ္မတသစ်ကပထမဆုံးဦးစားပေးလှူဆောင်ခဲ့တာပါမနေ့ကလက်မှတ်ထိုးခဲ့တဲ့သမ္မတအမိတ်တွေထဲမှာတစ်ခုကတော့ကိုဗစ်ကာကွယ်ဆေးထိုးပေးဖို့အထူးဆေးထိုးပိုက်တစ်မျိုးကိုအရေးအတွက်ပို့ထိုးပြီးထုတ်လုပ်ဖို့လည်းပါဝင်ပါတယ်နောက်သမ္မတအမိတ်တစ်ခုကတော့ဒီကမ္ဘာကာယောဂါကြီးအတွက်ပို့ထိုးစစ်ပေးနိုင်ဖို့ဆေးစစ်မှုဆိုင်ရာကြီးကြပ်ရေးပုံဖွဲ့ဖွဲ့စည်းလိုက်တာပါအမေရိကန်ပြည်သူတွေအနေနဲ့ဒီဆေးစစ်ခွင့်ရချင်းရဖို့ရုန်းကန်နေရချိန်မှာအခုလိုဦးစားပေးအနေနဲ့လှူဆောင်လာတာပါနောက်သမ္မတဘိုင်ဒန်ရဲ့အမိတ်တခုကတော့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှော့ချနိုင်ဖို့မြို့ကူးဘတ်စကားတွေနဲ့ရထားတွေထဲမှာနောက်လေဆိပ်နဲ့လေယာဉ်တွေပေါ်မှာထိရောက်မှုတွေ့ထားပြီးအလွယ်တကူလုံနိုင်တဲ့ Max ပတ်စံနဲ့နှာခေါင်းစီမဖြစ်မနေတတ်ဖို့ပါအခုလိုအချိန်မှာနိုင်ငံရဲ့ကူးစက်မှုယောဂါဆိုင်ရာထိတ်တန့်အရာရှိနဲ့သမ္မတဘိုင်ဒန်ရဲ့ကျန်းမာရေးဆိုင်ရာကြံပေးအရာရှိချုပ်ဒေါက်တာအန်သိုနီဖောက်ချီကလည်းတပြည့်ချုပ်ကပ္ပကျမ်းမာရေးအဖွဲ့ကြီးနဲ့ပြန်ပူးပေါင်းပြီးစီးရတဲ့နိုင်ငံတွေကိုကူမဲ့ကိုဗစ်ကာကွယ်ဆေးထုတ်လုပ်ခဲ့မှာပါပူးပေါင်းဆောင်ရွက်သွားမယ်လို့ပြောခဲ့ပါတယ်ခင်ဗျ။တရုတ်နိုင်ငံကရှန်ဟိုင်းမြို့ကြီးမှာတော့ဒီကိုဗစ်ပိုးတွေ့သူများလာလို့တရုတ်မှာနာမည်အကြီးဆုံးဆေးရုံကြီး2ရုံနဲ့အနာဂတ်လူနေရပ်ကွက်တချို့ကိုလော့ကဒေါင်းချပိတ်ပင်လိုက်ပါတယ်။ရှန်ဟိုင်းဖူဒန်တက္ကသိုလ်ကင်ဆာဌာနနဲ့ရှန်ဟိုင်းဂျောထောင်းဆေးတက္ကသိုလ်နဲ့ချိတ်ထားတဲ့ရန်ဂျီဆေးရုံပြင်ပလူနာဌာနတွေမှာဒီကိုရိုနာဗိုင်းရပ်စ်ပိုးရှိသူအထွေများလာပြီးအခုလိုလော်ဒေါင်းချအသွာလာပိတ်ပင်ကန့်ကတ်လိုက်တာပါဒီကိုဗစ်ပိုးစတင်ခဲ့တဲ့တရုတ်နိုင်ငံမှာအရင်တုန်းကပြင်းထန်တဲ့လော်ဒေါင်းချတာတွေနဲ့အဲ့ဒီနောက်အုပ်စုငယ်လေးတွေလိုက်ကူးစက်မှုတွေကိုဆေးပိုးစစ်ပေးတာလူတွေကိုခွဲထုတ်ကန့်သတ်ထားတာနဲ့လူချင်းခက်ခွာခွာနေစေတာတွေနဲ့လရွင်နယ်စီနှိမ်နင်းနိုင်လာခဲ့ရကနေအခုနောက်ပိုင်းလော်ဒေါင်းတွေစချလာနေရပါတယ်ဒီနေ့ပိုးတွေ့သူပေါင်း103ရှိခဲ့ပြီးမကြာခင်ကပိုးတွေ့ပြန်များလာခဲ့တဲ့ပီချင်းမြို့တော်တဝိုင်းမှာလော်ဒေါင်းချထားခဲ့ရပြီးဆောင်းတွင်းဝင်မှာလည်းနိုင်ငံမြောက်ပိုင်းမှာပိုးတွေ့မှုတွေတိုးလာတာနဲ့ရင်ဆိုင်နေရချိန်မှာရှေ့လာတရုတ်နှစ်တကူပွဲတော်မှာခီးမသွားကြဖို့ကိုလည်းတားမြစ်ထားပါတယ်။မလေးရှားနိုင်ငံမှာလည်းအရင်နှစ်ထဲမှာဒီဗိုင်းရပ်စ်ကိုတစ်စုံတစ်ရာထိန်းထားနိုင်ခဲ့ပေမဲ့အခုနှစ်သစ်ဒီရပိုင်းတွင်နေစဉ်ပိုးတွေ့သူထောင်ဝန်းတွေနဲ့ချီတက်လာလို့လော့ကဒေါင်းချသတ်မှတ်မှုအသစ်တွေပြင်းပြင်းထန်ထန်ပြန်ဆလုပ်နေရပါတယ်။မနေ့နစ်ဆန်ပိုင်းတို့ကလူချင်းခက်ခွက်ခွာနေတာနဲ့သုံးလလော်ဒေါင်းတင်းတင်းကြပ်ကြပ်ချပြီးမှအခြားရှေ့တောင်အရှာနိုင်ငံများစုလိုဒီကူးစက်မှုကိုထိန်းနိုင်ခဲ့ပေမဲ့စက်တင်ဘာပြည်နယ်ရွေးကောက်ပွဲအပြီးပြီးခဲ့တဲ့လကပဲပြည်နယ်တွင်ခီးသွားမှုပြန်ဖွင့်ပေးတဲ့နောက်ပိုးထွေးမှုမလေးရှားမှာပြန်များလာခဲ့တာပါ။တောင်ကိုရီးယားမှာတော့နှစ်လအတွင်းနေစဉ်ပိုးထွေးမှုနှုန်း346ဦးဖြစ်ဒီနေ့မှအနည်းဆုံးကိုစရောက်လာတာမို့ဒီကိုဗစ်ကူးစက်မှုအဆိုးဆုံးအခြေအနေကလည်းရုံထွက်နိုင်ဖို့ကျန်းမာရေးပညာရှင်တွေသတိနဲ့မျှော်လင့်နေကြပါရခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံအတွက် COVID-19 ရောဂါကာကွယ်ဆေးအလုံးရည်နှစ်သန်းကိုအိန္ဒိယကကြတာရင်းနဲ့မှပို့ပေးလိုက်ပါပြီ။ Serum Institute of India ကလိုက်စီယူထုတ်လုပ်တဲ့ AstraZeneca နဲ့ Oxford တက္ကသိုလ်တို့ရဲ့ COVID ကာကွယ်ဆေးကိုဘင်္ဂလားဒေ့ရှ်နိုင်ငံဓာကာလီစစ်ကနေအစိုးရပိုင်းတူလာရောက်စီပို့ခဲ့ပြီးဖြစ်ပါတယ်။ကမ္ဘာအကြီးအမားဆုံးကာကွယ်ဆေးထုတ်လုပ်ငန်းရှိတဲ့အိန္ဒိယနိုင်ငံဟာသူ့နိုင်ငံလူထုအတွက်ကာကွယ်ဆေးအလုံးလောက်ရဖို့လှုံ့ဆော်နေတယ်လို့တခြားဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့လည်းသူတို့ဘာသာကာကွယ်ဆေးထုတ်လုပ်ဖို့မလိုပဲရနိုင်အောင်အကူအညီနေရာမှာအရင်ဆုံးအိန္ဒိယနိုင်ငံတွေစီဒီသတင်းပတ်တွင်ကာကွယ်ဆေးစပို့ပေးနေတာပါဒီထက်မှာမြန်မာနိုင်ငံလည်းပါပါတယ်ဒါအပြင်နီပေါ်နိုင်ငံအတွက်ကာကွယ်ဆေးလုံးရီတသန်းဘူတန်အတွက်တသိန်းခွဲနဲ့မော်လ်ဒိုက်နိုင်ငံအတွက်တသိန်းပို့ပေးလိုက်ပြီလို့လည်းအိန္ဒိယနိုင်ငံကြီးဌာနကပြောပါတယ်ဆေးရှောက်ကျွန်းနိုင်ငံအတွက်လည်းပို့ပေးဖို့စီစဉ်ထားပါတယ် ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျန်းမာရေးနဲ့ရှင်းလင်းလုပ်သားတွေကိုဖေဖော်ဝါရီလ10ရက်နေ့ကစပြီးကာကွယ်ဆေးထုတ်ပေးမယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဝန်ကြီးကအစောပိုင်းမှာကြေညာထားပါတယ်ခင်ဗျာ။အမေရိကန်သမ္မတသစ်ဂျိုးဘိုင်ဒန်အစိုးရအနေနဲ့အရင်အစိုးရခံထားခဲ့သူတွေကိုစအစားထုတ်လာနေရမှာ VOA American တန်နဲ့ RFA လွတ်လပ်တဲ့အရှာတန်တွေကိုကြီးကြပ်ရတဲ့ USAGM ခေါ် American ကမ္ဘာ့မီဒီယာအေဂျင်စီအကြီးအကဲတစ်ကိုလည်းခန့်လိုက်ပါပြီ။အရင်သမ္မတဒေါ်နယ်ထရန့်ခန့်ခဲ့ပြီးဝေဖန်ခံမှုများခဲ့တဲ့ဒီ USAGM အမှုဆောင်ရာရှိချုပ် Michael Peck နေရာမှာဝါရင် VOA သတင်းရာရှိ Kelly Chow ကိုယာယီမှုဆောင်ရာရှိချုပ်အဖြစ်ခန့်ထားလိုက်ကြမှုတာဝန်သစ်ကိုစာယူနေပါပြီ။ဒါအပြင်ဒီဇင်ဘာလကပဲသမ္မတ Trump အသစ်ခံခဲ့တဲ့ VOA ညွှန်ကြားမှု Robert Riley ကိုလည်းသူ့ရဲ့လက်ထောက်ဖြစ်တဲ့ Elizabeth Robbins နဲ့အတူဖယ်ရှားလိုက်ပြီးအရင် VOA သတင်းကမ်းညွှန်ကြားမှု Yolanda Lopez ကိုယာယီ Director အဖြစ်ပြန်စားထိုးခန့်လိုက်ပါပဲ။အခုလိုဖေရှားခံရရတာကြောင့်ညမှုအောင်ရိုင်လီဟာနှစ်20ကာလအတွင်းနောက်တစ်ကြိမ်ဖြစ်စုစုပေါင်းတာဝန်ကာလတစ်နှစ်ကျော်သာတာဝန်ထမ်းဆောင်ခဲ့ပြီးယာရုကဆင်းပေးရတဲ့ပထမဆုံး VOA ညမှုဖြစ်လာပါတယ်။အသစ်ခံလိုက်တဲ့ခြောက်ကတော့ VOA မှာနှစ်ပေါင်း40ကျော်ကြာတာဝန်ထမ်းဆောင်ခဲ့ပြီးသူ့လုပ်ရည်ကိုင်ရည်ပေါ်အများအလေးစားခံရသူတစ်ဦးဖြစ်ကပထမဆုံးအမျိုးသမီး VOA ညွှန်ချုပ်လည်းဖြစ်လာတာပါ။သူ့ရဲ့လက်ထောက်ဖြစ်ကတော့အရင်ရှိလေပိုင်းတန်လွင်ကွန်ရဲ့ဥက္ကဋ္ဌဟောင်း Brian Cornif ကိုအမည်တင်သွင်းထားပါတယ်ခင်ဗျာ The Voice of America The Voice တောက်ချာညာပိုင်းသတင်းတွေကိုမဆုမြတ်မနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျ American သမ္မတ Joe Biden ဟာရာထူးတာဝန်ကို24နိုင်အပြည့်စတင်ထမ်းဆောင်ရနေမှာပဲနိုင်ငံလုံးဆိုင်ရာကိုရိုနာဗိုင်းရပ်စ်တုံ့ပြန်ဆောင်ရွက်သမ္မတအမိန့်တရားကိုထုတ်ပြန်လိုက်ပါတယ်ဒီမဟာဗျူဟာထဲမှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပြန်ဝင်ပြီးဆင်းရဲတဲ့အတိုင်းမြေအပအဝင်ကမ္ဘာသဝန်ကိုဗစ်ကာကွယ်ဆေးတွေတန်းတူဖြန့်ဝေပေးနိုင်ရေးဆောင်ရွက်နေတဲ့ WHO ရဲ့ COVAX အဖွဲ့နဲ့ပါပူးပေါင်းဆောင်ရွက်သွားဖို့လည်းပါဝင်ပါတယ်ပက်စတီဝီဒါကူဆော်ရာတင်ပြပို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြသွားပါမယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အမေရိကန်ပြည်ထောင်စုမှာသေဆုံးသူ၄သိန်းကျော်ရှိလာချိန်မှာပဲသမ္မတဂျိုးဘိုင်ဒန်ကကရောဂါတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်တစ်ရပ်ကိုဂျတာပရင်နေကထုတ်ပြန်လိုက်ပါတယ်။သမ္မတဘိုင်ဒန်ကအခုလိုပြောပါတယ်
။ Our national strategy is comprehensive. It's based on science.
ကျွန်တော်မဟာဗျူဟာကအတော်ပြည့်စုံပါတယ်။နိုင်ငံရေးအရာမဟုတ်ဘဲသိပ္ပံနည်းအရာအခြေခံထားတာပါ။ငင်းကွယ်တာတွေမပါပဲအမှန်တရားကိုအခြေခံရေးဆွဲထားတာဖြစ်ပါတယ်။ဒီထဲမှာအသေးစိတ်ပါပါတယ်။
တနင်္ဂနွေလုံးနှကောင်စီမဖြစ်မနေတက်ဖို့ပိုးစစ်စီဖို့ခရီးသွားတွေကိုတီးခြားခွဲထားဖို့ကျောင်းတွေပြန်ဖွင့်နိုင်ရေးကုညီဆောင်ရွက်ဖို့နဲ့မရှိမဖြစ်အရေးပါတဲ့အလုပ်သမားတွေကိုအကာအကွယ်ပေးဖို့လည်းသမ္မတအမိန့်မှာပါဝင်ပါတယ်
။ This is a wartime undertaking.
ဒါဟာစစ်ပွဲကာလဆောင်ရွက်ချက်အတိုင်းဖြစ်ပါတယ်။ကာယောဂါတုံ့ပြန်ရေးအတွက်ကာကွယ်ရေးအသုံးစရိတ်ဆိုင်ရာဥပဒေကိုအသုံးပြုမှာဖြစ်ပါတယ်။အစိုးရအေဂျင်စီအားလုံးနဲ့ပုဂ္ဂလိကအဖွဲ့အစည်းတွေအနေနဲ့ဝန်ထမ်းတွေကိုအကာအကွယ်ပေးတဲ့နေရာမှာလိုအပ်တဲ့ဆောင်ရွက်ချက်အရှိန်မြင့်ဆောင်ရွက်ဖို့ပိုးစစ်ဆေးမှုတွေနဲ့ကာကွယ်ဆေးထိုးပေးဖို့ညွှန်ကြားထားတဲ့သမ္မတအမိန့်ကိုလည်းဒီကနေ့လက်မှတ်ထိုးထုတ်ပြန်လိုက်ပါပြီ
။နိုင်ငံတကာကျန်းမာရေးအတိုင်းအဝိုင်းနဲ့လည်းအမေရိကန်ပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုအမေရိကန်ပြန်ဝင်ပြီးတော့ကာယောဂါတုံ့ပြန်ရေးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မယ်လို့အင်ဖြူရောကျန်းမာရေးအကြံပေးအရာရှိချုပ်ဒေါက်တာအန်သနီဖောက်ဂျီကကြာတာပရင်းနေ့မှာအခုလိုကြေညာခဲ့ပါတယ
်။ The United States to join COVAX.
မြန်မာက COVAX အဖွဲ့နဲ့ပူးပေါင်းမှာဖြစ်ပါတယ်။ပေါင်းစုံပါဝင်တဲ့ COVID-19 ကာကွယ်ဆေးထုတ်လုပ်မှုဂျိုးပန်းချက်တွေမြန်ဆန်သွားအောင် Coronavirus ကာကွယ်ဆေးနဲ့ကုသမှုသုတေသနနဲ့ဆေးထုတ်လုပ်မှုခွင့်ရေးတွေနိုင်ငံအားလုံးညီညွတ်ညီမျှရာရေးအစီအစဉ်ဖြစ်တဲ့ ACT Accelerator ကိုလည်းအမေရိကန်ကအားပေးကူညီသွားမှာပါ
ကာကွယ်ဆေးဆိုင်ရာမဟာဗျူဟာတွေမှာလည်းအမေရိကန်သားပဒါနာဆိုတဲ့မူအရာသမ္မတဟောင်းထရမ့်ကနိုင်ငံပေါင်း92နိုင်ငံပူးပေါင်းဆောင်နေတဲ့ COVAX အဖွဲ့မှာမပါဘူးဆိုပြီးတော့အငြင်းဆိုထားတာပါထရမ့်ရဲ့ဒီလိုရကိုဝေဖန်တဲ့သူတွေကဗိုင်းရပ်စ်ပိုးဆိုရာဟာနိုင်ငံနဲ့နိမိတ်တွေကိုခွဲခြားတာမဟုတ်ဘူးဆိုပြီးတော့ထောက်ပြကြပါတယ်။ Bipartisan Policy Center ရဲ့ဆေးဖက်ဆိုင်ရာအရာရှိချုပ်ဒေါက်တာအာနတ်ဖာဒါကလည်းအမေရိကန်ရဲ့အမျိုးသားလုံခြုံရေးနဲ့အကျိုးစီးပွားအတွက်မဟာမိတ်နိုင်ငံတွေကိုရောတခြားတိုင်းပြည်တွေမှာပါတည်ငြိမ်မှုရှိဖို့လိုအပ်တာကြောင့်တတ်နိုင်သမျှအကူအညီပေးဖို့သိအရေးကြီးတယ်ဆိုပြီးတော့ထောက်ပြထားပါတယ်။ထရမ့်အစိုးရအဖွဲ့သက်သန်ကုန်သွားတဲ့အချိန်မှာပဲ WHO ကိုအမေရိကန်ပြန်ဝင်လိုက်တာပါ။သမရာဟောင်းထရမ့်က WHO ရဲ့ကာယောဂါတုံ့ပြန်ဆောင်ရွက်ပုံကိုမကြာခဏပြစ်တင်ဝေဖန်လေးရှိပါတယ်။ဂျိုးဘိုင်ဒန်အစိုးရရဲ့ဆုံးဖြတ်ချက်အပေါ် WHO အကြီးအကဲတက်ဒရိုဂီဘရီယေဆစ်ကအခုလိုဝမ်းမြောက်ဝမ်းသာပြောဆိုပါတယ်
။ This is a good day for WHO and a good day.
ဒီနေ့ဟာ WHO အတွက်ကောင်းမွန်တဲ့နေ့ဖြစ်သလိုနိုင်ငံတကာကျန်းမာရေးအတွက်လည်းလေကောင်းတစ်ရက်ဖြစ်ပါတယ်
။အမေရိကန်မှာတော့လူပေါင်း18တန်းကျော်ကိုကိုဗစ်ကာကွယ်ဆေးထိုးနှံထားပြီးပါပြီ။ဘိုင်ဒန်အစိုးရအဖွဲ့ကလည်းအစိုးရတာဝန်ယူပြီးပထမအဆုံးရက်ပေါင်း100အတွင်းကာကွယ်ဆေးအလုံးရေတန်းတရားထိုးနှံပေးဖို့အာရုံစိုက်လုပ်ကိုင်နေပြီဖြစ်ပါတယ်။ကျွန်မနှင်္ဂလာပါ။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံထုတ်ကိုဗစ်ရောဂါကာကွယ်ဆေးသက်တမ်းဝယ်ဒီကနေ့ပဲမြန်မာနိုင်ငံကိုရောက်ရှိလာတာကြောင့်ရှစ်တစ်ပတ်မှာစတင်ထိုးနှံမှုစီစဉ်ထားတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။အိန္ဒိယနိုင်ငံကကမ္ဘာအကြီးဆုံးဆေးထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ Serum Institute of India နဲ့ဖြစ်တဲ့ Oxford တက္ကသိုလ်တို့ပူးတဲ့သုတေသနလုပ်ထုတ်လုပ်ထားတဲ့ကာကွယ်ဆေးထိုးဆေးသက်တမ်းခွဲဟာဒီကနေ့မွန်းလွဲပိုင်းမှာပဲရန်ကုန်အပြည်ပြည်ဆိုင်ရာနေစိတ်ကိုရောက်ရှိလာတာပါမြန်မာနိုင်ငံကိုပထမဆုံးရောက်ရှိလာတဲ့ကာကွယ်ဆေးတွေကိုတော့အိန္ဒိယပြည်သူတွေနဲ့အိန္ဒိယအစိုးရကမြန်မာနိုင်ငံအတွက်လက်ဆောင်ဖြစ်လူရန်တာဖြစ်ကြောင်းလည်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမတ်ကြီး Mr. Sourav Kumar ကဒီစိတ်မှာပဲသတင်းမီဒီယာတွေကိုပြောခဲ့ပါတယ်
We are sharing a Covishield vaccine which is being manufactured in
Oxford တက္ကသိုလ် AstraZeneca နဲ့ Serum Institute of India ပူးပေါင်းထုတ်လုပ်တဲ့ Covishield ကာဝယ်ဆေးတွေကျွန်တော်တို့မျှဝေရပါဒီကာဝယ်ဆေးတွေကိုကျွန်တော်တို့ရဲ့အဓိကမိဖက်အိန္ဒိယနိုင်ငံတွေစီမျှဝေရဖြစ်ပြီးမြန်မာနိုင်ငံအတွက်ပရမဆုံးကာဝယ်ဆေးအလုံးကြီး 1.5 တန်းဒီနေ့ပဲရန်ကုန်ကိုလေယာဉ်နဲ့ရောက်တာပါမြန်မာကအိန္ဒိယနဲ့အတိတ်နီးကပ်တဲ့အိန္ဒိယနိုင်ငံလို့ပြောပြရစီဒါကကျွန်တော်တို့နှစ်နိုင်ငံရဲ့အမြင့်မားဆုံးဆက်ဆံရေးပါကုသရောဂါဖြစ်ပြီးတပြိုင်နက်တည်းမှာပဲကျွန်တော်တို့နှစ်နိုင်ငံခေါင်းဆောင်တွေကြားမှာအနီးကပ်ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်ပြီးတော့ခင်ဗျားတို့တွေ့ရတဲ့ဒီနေ့ရောက်လာတဲ့ကာဝယ်ဆေးတွေကကျွန်တော်တို့အစိုးရကြားဆွေးနွေးမှုတွေရဲ့အကျိုးဆက်ပါ
မြန်မာအစိုးရကတော့အိန္ဒိယနိုင်ငံကလက်ဆောင်အဖြစ်ခမဲ့ပေးရတဲ့ထိုးဆေးတွေအပြင်နောက်ထပ်လူသက်တမ်းခွဲစားအတွက်လည်းဝယ်ယူထားပါတယ်အခုရောက်ရှိလာတဲ့ကာဝယ်ဆေးတွေကိုတော့ရန်ကုန်မြို့မှာရှိတဲ့ဗဟိုကာဝယ်ဆေးတူထောင်ရင်ဌာနမှာထားရှိပြီးပြည်내နဲ့တိုင်းအသီးသီးကိုမနေ့ကငါစာပြီးဖြန့်ဝေပေးတော့မှာဖြစ်တယ်လို့လေဒီကနေ့ကာဝယ်ဆေးတွေရောက်ရှိလာတဲ့ဒီစိမ့်မှာပဲရန်ကုန်တိုင်းချင်းမာရေးဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာထွန်းမြင့်ကသတင်းတောက်တွေကိုပြောခဲ့ပါတယ်ကာဝယ်ဆေးထိုးပေးမဲ့ချင်းမာရေးဝန်ထမ်းတွေကိုလည်းမနေ့ကမှာနောက်ထပ်တင်နန်းပေးဖို့စီစဉ်ထားတယ်လို့လည်းပြောပါတယ
်တင်နန်းပေးပြီးရင်ဦးစားပေးလိုက်ကျွန်တော်တို့ထိုးသွားမှာပါအားလုံးလည်းသိပြီးတဲ့အချိန်ပဲဦးစားပေးစီစဉ်နေမှာတော့နံပါတ်1ဦးစားပေးရတော့ကျွန်တော်တို့ရဲ့ COVID-19 ကာကွယ်ရေးထိန်းချုပ်ရေးကုသရေးလုပ်ငန်းတွေမှာရှေ့တန်းတွေမှာပါဝင်ခဲ့တဲ့ကျွန်တော်တို့ရဲ့ကျန်းမာရေးဝန်ထမ်းတွေပေါ့ပြီးတဲ့ခါကျလို့ရှိရင်တော့ကျွန်တော်တို့ပြည်ထောင်စုအစိုးရအဖွဲ့ဝင်ပုဂ္ဂိုလ်တွေနောက်ပြည်ထောင်စုလွှတ်တော်တက်ရောက်မဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ကြီးတွေဒါတွေကိုလည်းကျွန်တော်တို့ထိုးပေးသွားမှာပါပဲနောက်တစ်ခုကတော့ကျွန်တော်တို့ COVID-19 ကူးစက်လွယ်တဲ့နော်အုပ်စုတွေနောက်သူတို့ကကူးစက်လို့ရှိရင်လည်းအသေးပြောက်မရမယ့်အုပ်စုတွေပေါ့လေဒါရီတို့တော့ကျွန်တော်တို့ကဦးစားပေးအစီအစဉ်နဲ့ဒီလမကုန်ခင်ပါပဲစထိုးသွားဖို့ကျွန်တော်တို့ပြင်ဆင်နေပါတယ်စလည်းတိုးနိုင်တော့မှာဖြစ်ပါလိမ့်ခင်ဗျာ
မြန်မာနိုင်ငံကိုပထမဆုံးချိန်ကိုဗစ်ရောဂါကာကွယ်ဆေးရောက်ရှိတဲ့ဒီကနေ့အထိရောဂါကူးစက်ခံနေရသူက13,000ကျော်ရှိနေပါတယ်ကျန်းမာရေးနဲ့အောက်ဆောင်ရေးဌာနရဲ့ဇန်နဝါရီလ21ရက်နေ့အထိစီးရင်အရကာယရောဂါကြောင့်သေဆုံးသူ3,000ကျော်နဲ့ကူးစက်ဖျက်ရသူအထူးပြုလူနာပေါင်းက33,600ကျော်ရှိနေပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
အာနာယ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လာမယ့်အစိုးရတက်တမ်းမှာပြည်내ဝန်ကြီးချုပ်ယာဒူးတွေကိုအရင်လိုပဲဆက်ယူထားမယ်ဆိုရင်မျှော်မှန်းထားသလိုအမျိုးသားညီညွတ်ရေးဖြစ်နိုင်ပါမလားဆိုပြီးမေးခွန်းထုတ်တဲ့အကြောင်းတင်ပြပေးခြင်းပါတယ်ကျွန်မမိခါပါရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်အမျိုးသားညီညွတ်ရေးကိုဥတီမဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုပြီး NLD ကပြောဆိုထားတဲ့အတွက်အစိုးရအဖွဲ့အစ်မှာတိုင်းရင်းသားတွေပုံမပါဝင်လာနိုင်မယ်လို့မျှော်လင့်နေကြတာပါ။ဒါပေမဲ့လည်းတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်နေရာယာဒူးတွေကိုတော့ပ ါတီဝင်တွေကသာခန့်အပ်ဖို့အလားအလာရှိတဲ့အကြောင်း NLD ပါတီဒုဥက္ကဋ္ဌမန္လေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကမနေ့တုန်းကပဲသတင်းထောက်တွေကိုပြောဆိုလိုက်တာပ
ါ ချိကဥပဒေပေးထားချက်ကိုတိုင်းကိုကဘာလဲဆိုလို့ရှိရင်ဝန်ကြီးချုပ်ဆိုတာကကျွန်တော်တို့အစိုးရဖွဲ့ရတယ်သူကလည်းပဲပေးတာပါပေါ့နော်အဲ့တော့ဘာပဲပြောပြောကျွန်တော်တို့ဒါကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကမဲပြတ်တတ်နိုင်လို့အစိုးရဖွဲ့မယ်ဆိုတော့ဝန်ကြီးချုပ်ကတော့ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပဲဖြစ်ဖို့များပါတယ်ဒါအရင်တော့လည်းဒီတိုင်းပါဒါက2008ဖွဲ့စည်းပုံအခြေခံဥပဒေပေးထားချက်ကိုပဲကျွန်တော်တို့ကသုံးတော့ကျွန်တော်တို့ဆွယူတာမှမဟုတ်ဘဲနဲ့
ပြီးခဲ့တဲ့အစိုးရတက်တန်းအတွင်း NLD ပါတီကတိုင်းရင်းသားနိုင်ငံရေးပါတီတွေအများစုအနိုင်ရထားတဲ့ဒေသတွေအပါအဝင်တိုင်းနယ်ပြည်နယ်တွေမှာပါတီဝင်တွေကိုဝင်ကြီးချုပ်အဖြစ်ခန့်အပ်ခဲ့ရာကြောင့်မတင်နှက်တဲ့သဘောထားတွေထပ်ပေါ်ခဲ့ပါတယ်။ဒီတစ်ချိန်မှာလေအရင်တိုင်းဆက်သွားမယ်ဆိုရင်အမျိုးသားညီညွတ်ရေးအတွက်အလှမ်းဝေးနိုင်တယ်လို့ရခိုင်အမျိုးသားပါတီဒုက္ခတာဒေါ်အေးနုစင်ကသတိပေးသွားပါတယ
်။အဲ့ဒါကတော့2020မှာဝင်ပန်းတုံးတက်ခဲ့ကြတဲ့အနေကားကိုလေးလေးရှုပြီးတော့အဲကိုရိုအနိုင်ရပါတီရဲ့မြန်တိုင်းပဲဆက်သွားမယ်ဆိုတော့အမိထားကိုပြတာလိုက်ရရောက်တာပေါ့လေ။ဒါတော့2008ဖွဲ့စည်းပုံကိုပြင်မယ်အစ်စ်ပြန်ရင်းမယ်ဆိုတာမဟုတ်ဘူး။2008ရဲ့ပေးတာတဲ့အရာအဲဆိုတာမျိုးကိုတုံးလိုက်ပြီးပြောလဲ။အဲမကြိုက်ပါဘူးဆိုတဲ့ဥပဒေတစ်ခုဟာအနိုင်ရပါတီတစ်ခုရဲ့အဲတာခွဲအတာစင်းအမိထားမျိုးကိုရောက်သွားပြီးဆိုတော့လေ။အဲဘလောက်ပဲဝေဖန်တုံးသက်ထောက်ပြပါလိမ့်စေ။ဟုတ်ပြမလို့ဘူးဆိုတဲ့အမိထားကိုရောက်သွားတယ်လို့ပဲမြင်ပ
ါပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာ NLD ပါတီကအများစုအဖြစ်အနိုင်ရခဲ့ပေမဲ့ရခိုင်ရှမ်းနယ်ကယားပြည်နယ်တွေလိုတိုင်းရင်းသားဒေသတချို့မှာတော့ဒေသခံတိုင်းရင်းသားပါတီတွေအများစုကပဲအနိုင်ရခဲ့တာပါရွေးကောက်ပွဲအပြီးမှာ NLD ပါတီမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကတိုင်းရင်းသားဒေသတချို့ကိုတွားရောက်ပြီးဆွေးနွေးဖို့စီစဉ်ခဲ့ပေမဲ့တွေ့ဆုံမှုတွေအထာမမြောက်ခဲ့တာတွေလည်းရှိခဲ့ပါတယ်မြန်မာနိုင်ငံရေးလေးလာတုံးသက်သူလည်းဖြစ်မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်ကတော့ NLD ပါတီအနေနဲ့ပြီးခဲ့တဲ့အစိုးရတက်တမ်းမှာကျင့်သုံးခဲ့တဲ့တချို့မူဝါဒတွေကိုပြန်လည်ပြင်ဆင်တုံးသက်ဖို့လိုအပ်တယ်လို့ထောက်ပြသွားပါတယ
် NLD ပါတီကဗျာပြတ်သက်နိုင်လာတယ်ဆိုတဲ့အခါကျတော့သူ့လူကိုသူဝင်ရုပ်ခန့်တာတော့ဒါပြဿနာမရှိဘူးပေါ့နော်ဒါပေမဲ့လည်းခိုင်မှာပြဿနာရှိရဗျဘာလို့ဆိုတော့အခုချိန်မှာကိုမျိုးနယ်ကရွက်ကောက်ပွဲမလုပ်ရသေးဘူးကိုအဲ့ဂျားထဲမှာခန့်လိုက်မယ်ဆိုရင်ခန့်တဲ့ဝန်ကြီးချုပ်က NLD ရပဲဖြစ်အောင်မယ်ဆိုရင်တရားဝင်မှုအားနည်းနိုင်တယ်ပေါ့ဗျာနော်တော်ပြည်နယ်ဝန်ကြီးချုပ်ဆိုတဲ့သူကသူ့ပြည်နယ်ကိုကိုစားပြုဖို့တော့လိုတယ်ရှမ်းပြည်မှာဆိုရင်ရှမ်းတပြိုးတည်းမဟုတ်ဘူးလေကျွန်တော်တို့ဂျာနဲ့တိုင်းရင်းသားအသီးသီးပါရှိတော့အားလုံးကျင့်နှံ့အောင်ကိုစားပြုမှုမျိုးသူပြဖို့လိုတယ်အရေးချင်းလိုတယ်ပေါ့နော်ဒီပြည်နယ်တိုင်းဝန်ကြီးချုပ်လုပ်မဲ့သူတွေကအခုငြိမ်းချမ်းရေးလုပ်ငန်းစဉ်မှာထဲထဲဝင်ဝင်နားလေတဲ့လူမျိုးဖြစ်တဲ့။ဒါမှပဲဒီငင်းညာကြီးလုပ်ငန်းစဉ်ကိုထောက်ကူပြုနိုင်မှာပေါ့နော်။နောက်တစ်ခုကကျတော့ဒီပြည်နယ်တိုင်းဝန်ကြီးချုပ်တွေကသူ့ပြည်နယ်တိုင်းကိုကိုစားပြုပြီးတော့ပြောရဲဆိုရဲတဲ့လူမျိုးဖြစ်တဲ့တာပေါ့ဗျာ။ပါတီကိုတစ္ဆာခံနားထောင်နေတာမျိုးမဟုတ်ဘူးလေ။ဆိုပါစို့ကျွန်တော်တို့ကရင်ပြည်နယ်ကဒါလိုတယ်ဆိုရင်အပေါ်ကိုလည်းပြန်ပြီးတော့တေချာတောင်းဆိုရဲတဲ့လူမျိုးဖြစ်ဖို့လိုတယ်လို့ထင်ပါတယ
်။လာမယ့်အစိုးရတစ်ကိုရွေးချယ်ပေးမယ့်ပြည်အောင်စုအဆင့်တတိယအကြိမ်လွှတ်တော်ကိုတော့ရှိလာဖေဖော်ဝါရီပထမပတ်ထဲမှာစတင်ကျင်းပသွားမှာဖြစ်ပြီးတိုင်းရဲ့ပြည်နယ်လွှတ်တော်တွေကိုတော့ဖေဖော်ဝါရီဒုတိယပတ်ထဲမှာကျင်းပမှာဖြစ်တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မမေခါပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင
်ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကိုင်ပိပခတွေကြောင့်တန်းချောင်နေရတဲ့ဒုက္ခသည်တွေထဲကအန်တောင်စုတရားလောက်ကိုမကြခင်နေရပြန်နိုင်အောင်ပြည်내အစိုးရကစီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအက်ကနွန်ပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့6နှစ်လောက်ကတည်းကထွက်ပြေးတန်းချောင်နေသူတွေအပါအဝင်ကိုခိုင်နမ်မတူမန်တုံဒေတာတွေမှခိုးလုံနေကြသူတွေကိုပြည်내အစိုးရကနေရပြန်နိုင်အောင်စီစဉ်နေတာဖြစ်ပါတယ်။အန်တောင်စုတရားအတော်ကြက်တန်း900အကုန်ကြက်ခံပြီးပြန်လည်နေရချထားပေးဖို့စီစဉ်နေတယ်လို့လဲမန်တုံမြို့နယ်အမှတ်တင်မင်းစနမြေကပြည်내လွှတ်တော်ကိုယ်စားလှယ်ဦးမိုင်းတိုင်းစော်က VOA ကိုပြောပါတယ
်ရှမ်းပြည်နယ်အစိုးရဘတ်ဂျက်ကရှမ်းပြည်နယ်အတွင်းမှာဒီကက်ပလေးတွေပေါ့နော်ပိတ်တင်ဖို့ရန်အတွက်ကဟိုကကြက်တန်း900ရထားလိုက်တယ်အဲ့ဒါမှရထားလိုက်တဲ့အခါကျတော့ကျွန်တော်တို့ရှမ်းပြည်နယ်မြောက်ပိုင်းမှာကိုခိုင်တို့နမတူတို့မန်တုံတို့ကတော့သူတို့ကတော့အတော်ဆက်ချက်လိုက်တဲ့ချိန်မှာဥမာပေါ့တိန်တဲ့အင်းတိန်တော်စုတရားအတွက်ပေါ့နော်တိန်ကျက်တန်း900ရထားတဲ့အခါကျတော့ကျွန်တော်တို့ကတော့အဲ့ဒါမှပြန်ဆက်ချက်တဲ့ချိန်မှာ 3000 3500လောက်ကျပါတယ်အဲဒီမှာမြို့ပေါ်မှာကျတော့ကပ်ခန်းကိုမထားတော့ပဲလေကျွန်တော်တို့ကတော့မိမိရဲ့နေရက်ကိုပြန်လည်ပို့ရန်အတွက်ကျွန်တော်တို့ကတော့အဲဒီမှာသူတို့ရဲ့သဘောတူညီမှုလည်းရယူထားတယ်
2012ခုနှစ်ကကချင်တိုင်းရင်သားလက်နက်ကိုင်အဖွဲ့ KIA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်နေရဆုတ်ခွာရသူတွေအပါအဝင်ဒုက္ခသည်တွေကနေရပြန်လို့ကြတဲ့အတွက်ပြည်내အစိုးရကစီစဉ်ပေးနေတယ်လို့လည်းပြောပါတယ်။အိမ်တော်စု60နီးပါးခိုးလုံနေတဲ့ဒုက္ခသည်စခန်းနှစ်ခုရှိရာမန်တုံမြို့မှာလည်းနေရပြန်ချင်သူတွေရှိနေတာကြောင့်အစိုးရကပြန်လည်နေရချထားပေးနိုင်အောင်စီစဉ်နေပေမဲ့နေရမပြန်ကြမဲ့သူတွေလည်းရှိနေတယ်လို့မန်တုံမြို့မှာအောက်ချုပ်ရေးမှူးနန်းအောင်ကပြောပါတယ်။
အခုလာပြီးတော့တိုက်ပွဲဆောင်နေတဲ့လူကသူတို့ရောသူတို့ပြန်ချင်တယ်ပေါ့အဲသူတို့ပြန်ချင်တယ်အစိုးရအဆောက်အအုံချက်ရရများရသူတို့ကပြန်မယ်သူတို့လည်းပြန်မယ်ပြောတဲ့အခါကျတော့ရှောင်းကြည်နေအစိုးရကနေပြီးတော့ဟိုသူတို့အတွက်အပူညီပေးမယ်အပူညီပေးမယ်အဲတအိမိသားစုတစ်ခုကိုရထားတာသူတို့350ပေးဖို့ရထားတယ်ဘာကြောင့်မပြန်လာကြလဲဆိုတော့အဲ့မပြန်တဲ့လူတွေတော်တော်များများကျွန်တော်ကြည့်ရတာသူတို့ကပညာရေးပိုင်းကိုသူတို့စိတ်ဝင်စားတယ်။သားသမီးတွေကလည်းကြီးလာတယ်။ဆိုတော့သူတို့ကဒီမှာနေမယ်၊စက်ပန်းအလုပ်ကိုလုပ်မယ်၊ပြီးရင်ကိုယ့်ရဲ့သားသမီးကိုပညာရေးတောင်းသူတို့လုပ်ပေးမယ်။သူတို့အဲ့လိုမျိုးစိတ်ကူးရရှိတယ်ပေါ့ကျွန်တော်အများတော့အဲ့လိုပဲမြင်တယ
်။မန်တောင်မြို့နယ်အထွေထွေအောက်ချုပ်ရေးမှူးဦးမြတ်သူကတော့ဒုက္ခသည်တွေလှုံ့ဆော်မှုရှိရှိနေရပြန်နိုင်အောင်စီစဉ်နေတယ်လို့ပြောပါတယ်။ဒါပေမဲ့လည်းပြန်ဖို့အတွက်နေ့ရက်အတည့်အကျကိုတော့မဆုံးဖြတ်ရသေးဘူးလို့လည်းပြောပါတယ်
။အဲစီစဉ်နေတယ်စီစဉ်နေသေးပါနော်။အားလုံးပေါင်းရေမီလက်မဆက်သွေးကြီးကျမကြီးပါ냐အားလုံးပြန်ဖို့တဲ့ဆိုတာနဲ့အားလုံးအစဉ်နဲ့ဖြစ်အောင်အတွက်စီစဉ်စီမံပြတ်ကြပြီးတော့ဆောင်ရွက်တော့မှာဖြစ်ပါလေနော်။ကိုတို့ကတော့နေ့ရက်ပြန်နိုင်ရေးပဲဟိုကိုတို့ကလည်းအောက်ပဲအားထည့်ပြီးတော့ဆောင်ရွက်နေတာပါနော်။သူတို့အားဆိုရင်မတမဆိုရင်တိုက်ပွဲလည်းမရှိဘူးနော်။ရှိဘူးဒါအမြရတဲ့ဆိုင်ဘာမှရှိမှုတည်းဖြစ်တာမရှိဘူးနေရက်ပြန်နိုင်ရုပ်ကိုပဲသက်ဆိုင်ရာဆွေရတဲ့အနေနဲ့လေဟိုမိခါရှိရှိပြန်နိုင်မှုအတွက်ကိုဆောင်ရွက်နေပါလေ
ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်ပိပခရဲကြောင့်တန်းဆောင်နေကြရတဲ့ဒုက္ခသည်300လောက်ဟာပြည်ခရဲနှစ်အော်တိုဘာလကစလို့နေရက်ရင်ကိုပြန်သွားခဲ့ကြပြီးဒီနှစ်စောင်းပိုင်းမှာလည်းနောက်ထပ်1500လောက်နေရက်ပြန်ဖို့အစီအစဉ်ထားကြောင်းမြန်မာနိုင်ငံအခြေဆိုင်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကသတင်းထုတ်ပြန်ထားပါတယ်ဒုက္ခသည်စခန်းနှစ်ခုမှာခိုးလုံနေတဲ့မိသားစု130လောက်ကိုဒီနှစ်စံပိုင်းမှာနေရပြန်နိုင်အောင်ပြည်내အစိုးရကစီစဉ်နေတယ်လို့လည်းပြည်ခရဲလက်ထဲထုတ်ပြန်ခဲ့တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ကျမအက္ခနွန်ပါဝေဝေအတော်တင်ပြပို့ထားတာပါ
။ထိုင်းအစိုးရကတရားမဝင်နိုင်ငံသားတလို့သမားတွေအတွက်တရားဝင်အလုပ်လုပ်ခွင့်အထောက်အထားတွေရှောက်ထားခွင့်ပြုလိုက်ပြီးမြန်မာနိုင်ငံသားတွေကြားမှာကုန်ကြစည်မတက်နိုင်သူအများအပြားရှိနေတဲ့အကြောင်းပြောပြပါမယ်။ကျမအေးမှာပါထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြော့ပြန်တိုးလာနေချိန်မှာပဲတရားမဝင်နိုင်ငံသားအလုပ်သမားတွေကိုတရားဝင်အလုပ်လုပ်ခွင့်အထောက်အထားတွေရှောက်ထားကြဖို့ဒီလလေကစပြီးခွင့်ပြုခဲ့တာပါဒါပေမဲ့လည်းကာယောဂါကူးစက်မှုရှိမရှိစစ်ဆေးတာပါဝင်ခွင့်ပြုချက်လျှောက်ထားရမှာထိုင်းဘတ်ငွေ900ကျော်ကုန်ကြတာကြောင့်မြန်မာနိုင်ငံသားလျှောက်ထားသူနှဲပါနေသေးတယ်ဆိုပြီးထိုင်းနိုင်ငံအခြေစိုက် AAC အလုသမားကူညီအဖွဲ့ကအလုသမားရေးလှုပ်ရှားသူဦးရဲမင်းကပြောပြပါဗျာ
။ဆိုင်းအောင်ကတော့တိတ်မလုံနိုင်ကြဘူးမှာတိတ်မလုံနိုင်ကြဘူး။ဘာဖြစ်လို့လဲဆိုတော့လုံလမဲ့ဖြစ်နေတယ်။ပြီးတော့နေထိုင်ခွင့်ရထောက်ထားတွေလုပ်ဖို့အတွက်သူတင်စုဆောင်တာမရှိဘူး။ထောက်ထားအဖြစ်လုပ်ပေးတဲ့နေရာမှာဒီအလုံးလမ်းအချင်းမရှိတဲ့လူကပုံများနေတယ်။အဲ့လိုမျိုးပုံစံနေနဲ့ဟိုဒီပိုင်းအောင်ကကလည်းကိုဈေးရမ်းမြင့်တယ်။9180ထိပေါက်ဈေးရှိတယ်။ဘာ9180ဆိုတော့အမှန်တမ်းများပါလား။မြန်မာငွေနဲ့ဆိုရင်ကျွန်တော်တို့မြန်မာငွေနဲ့ဆိုရင်ကျွန်တော်4သိန်းခွဲခမှန်းလို့ရတာပေါ့နော်။4သိန်းခွဲဟုတ်ကဲ့4သိန်းခွဲတော့အဲ့တော့အဲ့ဒီငွေကြေးကိုကျွန်တော်တို့မြန်မာလိုပိုင်းနဲ့ဘရော့ဆယ်တော့စိတ်မတက်နိုင်ဘူးဖြစ်နေတာပေါ့ဟုတ်။တစ်ခဲဖြစ်နေတာ။အဲ့ဒါကအစိုးရကသတ်မှတ်ထားတဲ့ဈေးနှုန်းတာလို့ဖြစ်တယ်။
ထိုင်းနိုင်ငံမှာတကြော့ပြန်ကူးစက်မှုတွေဖြစ်ပွားရမှာမြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားအလုပ်သမားတွေကြားကူးစက်မှုတွေတွေ့ရှိခဲ့တာကြောင့်ထိုင်းတာဝန်ရှိသူတွေကယောဂါပိုးစစ်ဆေးမှုတွေကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေတာပါယောဂါပိုးစစ်ဆေးတာအပါအဝင်တရားဝင်နေထိုင်အလုပ်လုပ်ကံခွင့်လျှောက်ထားရတဲ့လုပ်ငန်းစဉ်မှာအခက်အခဲတွေရှိတာကြောင့်တချို့မြန်မာနိုင်ငံသားရွှေ့ပြောင်းလုပ်သမားတွေကတော့ကြားပွဲစားတွေကိုအခကျင်းငွေပေးလျှောက်ထားတာတွေရှိနေတယ်လို့လည်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
။9180နဲ့9380အဲ့ဒါကလုပ်ငန်းအပီးအစီးဟောပေါ့လူသစ်တွေကိုပြောတာပေါ့ဗျာ။9380ဆိုတာရေလူသားတွေတို့ပြောတာ9180ကတော့ယူယူဒါပေမဲ့အပြင်မှာလက်တွေ့ဈေးကတော့မဟုတ်ပါဘူးဗျာ။တောင်းကျော်ရေးကြီးတယ်။ဒါတွေကဒီလူတွေကပွဲစားနေပဲအများဆုံးပဲချင်းစီတာ80 90ရာနဲ့ပွဲစားနေပဲလုပ်ကြတာ။ဥပမာဆိုကျွန်တော်တို့ဆို online မှာ တရားအွန်လိုင်းမှာစာရင်းသွင်းရင်ဘယ်လိုသွင်းရမလဲဆိုတာအစဉ်အဆက်ကိုအရင်အနေနဲ့ကျွန်တော်တို့မှလုတ်ပြထားတယ်ပြင်ပြထားပြီးတယ်အဲ့လိုအဲ့ဒါလေးကိုကြည့်ပြီးတော့အဲ့လိုမျိုးလုပ်မယ်ဆိုလို့ရှိရင်ကိုမအောင်သွင်းအောင်မယ်လေရတယ်လေကျွန်တော်တို့ကတော့အဲ့လိုတော့အတန်းနဲ့လုပ်ပြရဒီမှာပြီးတော့ပွဲသားဆိုတာလည်းတခုရှိတာပွဲသားရဲ့ agency တွေကသူတို့ကအထောက်အထားနဲ့ပတ်သက်ပြီးလုပ်ပြတဲ့အခါမှာဟိုဝန်ဆောင်မှုကိုဒီတဲ့ပုံပြီးပေးနေတယ်ပတ်စံလည်းတို့အများကြီးထားတာကိုအဲ့ရတဲ့ပတ်စံဆိုတာလည်းဒီအစိုးရအာဏာရှင်ပေါင်းပြီးစားရယ်ရအဲ့ခါကျတော့တို့လုပ်ငန်းတွေနေပုံပြီးအဆင်ပြေတယ်မျိုးတာမန်လူကပုံမှန်တိုင်းလုပ်ရဆိုလို့ရှိရင်ခက်တယ်မဟုတ်အဲ့ဒါမျိုးဖြစ်လာတာပေါ့
တရားဝင်အလုပ်လုပ်ခွင့်အထောက်အထားရဖို့အတွက်ဇန်နဝါရီလ15ရက်နေ့ကနေဖေဖော်ဝါရီလ23ရက်နေ့ထိအွန်လိုင်းကနေရှောက်ထားနိုင်ကြောင်းထိုင်းရနာပိုင်းတွေကသတ်မှတ်ထားပါတယ်တရားဝင်ခွင့်ပြုချက်အထောက်အထားရသူတွေအနေနဲ့နှစ်နှစ်အလုပ်လုပ်ခွင့်ရရှိမှာဖြစ်ပါတယ်ထိုင်းနိုင်ငံမှာမြန်မာလူသမား3သန်းလောက်ရှိမယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူတွေကခန့်မှန်းထားပေမဲ့တရားဝင်အထောက်အထားနဲ့အလုပ်လုပ်နေသူအရေအတွက်ကတော့သိန်းကနန်းလောက်သာရှိတာပါကိုဗစ်ကာယောဂါစတင်ခဲ့တဲ့ပြီးခဲ့တဲ့နှစ်ထဲမှာတော့အလုပ်ကိုင်နဲ့စာဝတ်နေရေးအခက်အခဲကြုံနေရတဲ့သိန်းနဲ့ချီချီတဲ့မြန်မာလူသမားတွေလည်းနေရာပြောင်းခဲ့ကြပါတယ်ရှင်ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
VOA American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျာတွေကတင်ဆက်ပေးပါမယ်။အမျိုးသမီးတွေအပေါ်အကျန်းဖတ်မှုတားဆီးကာကွယ်ရေးဥပဒေတည်းရဲ့မြန်မာနိုင်ငံမှာအမြန်ဆုံးပေါ်ပေါက်ဖို့လိုအပ်နေတယ်လို့အမျိုးသမီးတွေကိုအမှန်တကယ်အကာအကွယ်ပေးနိုင်တဲ့ပြည်ပြည်စုံတဲ့ဥပဒေတည်းရဲ့ဖြစ်ဖို့လည်းအရေးကြီးတယ်လို့ WLP အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကပြောပါတယ်။လက်ရှိပြတမ်းမှုကြိုးစားနေတဲ့ပိုဗောလို့သူကခေါ်တဲ့အမျိုးသမီးတွေအပေါ်အကျန်းဖတ်မှုကာကွယ်တားဆီးဥပဒေမူကြမှာတော့လိုအပ်ချက်တွေရှိနေစေဖြစ်ပြီးပြင်ဆင်ရေးဆွဲဖို့လိုအပ်နေသေးတယ်လို့ WLP အဖွဲ့ရဲ့အထူးတွေအထူးရင်မှုနော်ဆစ်ဆဲကပြောပါတယ်။ဘယ်လိုချက်တွေကိုပြင်ဆင်ဖြည့်ဆွဲဖို့အမျိုးသမီးအဖွဲ့တွေကအကြံပြုပါလဲ။ဘာကြောင့်ပါလဲ။အမျိုးသမီးတွေအပေါ်အကျန်းဖတ်မှုတွေကိုကာကွယ်ကြားဆီးနိုင်တဲ့ဥပဒေတရပေါ်ပေါက်လာဖို့နှိစက်လာနေပါပြီလား။မကြခင်မှာအသစ်ဖွဲ့စည်းမဲ့လွှတ်တော်တဲ့မှာဒီဥပဒေမူကြမ်းပြင်ဆင်ရေးဆွဲပြဌာန်းနိုင်ဖို့အလားအလာဘယ်လိုရှိနေသလဲဆိုတာတွေကိုတော့ WLB သူတွေတွေ့ရမှုနော်ဆက်ဆဲကိုဆက်သွယ်မြင်မြန်ပြီးဒီသတင်းမှအမျိုးသမီးကဏ္ဍမှာစူးစိတင်ဆက်ထားပါရဲ့ရှင်။ဒီမျိုးသမီးတွေပေါ်ကျန်းဖတ်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်းကို2013ခုနှစ်လောက်မှစပြီးတော့ရေးဆွဲခဲ့တယ်လို့ကျမတို့သိပါတယ်။အခုဆိုရင်ဒါနှစ်ပေါင်း9နှစ်နီးပါးရှိလာပါပြီ။ဒါပေမဲ့အခုထိဥပဒေတည်းရဲ့အနေနဲ့မပြထားနိုင်သေးဘူးဆိုတော့ဘာအဟန့်တာအကန့်အသတ်တွေရှိနေလို့ဒီလောက်ထိကြန့်ကြာနေတယ်လို့ထင်ပါလဲရှင်
။ပြောရမယ်ဆိုရင်မြန်မာနိုင်ငံကသူ့ရဲ့ mindset အရာရအများကြီးပြုပြောင်းလဲရမယ်။ Patriarchy system နော်။ပိုဝါရကြီးဆိုတဲ့ဝါဒစိတ်သုံးတာကဒီနေ့ဒီချေထိပဲ။ပြီးလို့ရှိရင်လည်းပြုပြပြောင်းလဲခြင်းတဲ့နိုင်ငံရေးစိတ်ဆန္ဒမရှိဘူးဒီဥပဒေတစ်ခုပဲမဟုတ်တခြားသောနိုင်ငံရေးပြုပြပြောင်းလဲမှုတွေလုပ်ချင်ရင်လည်းပြောင်းလဲဖို့လဲခက်တယ်အပြောင်းလဲခြင်းစိတ်လည်းမရှိဘူးပြောင်းလဲဖို့အတွက်ကလည်းအကန့်အသတ်နဲ့ရှိတယ်ပြောင်းလဲခြင်းနဲ့စိတ်ဆန္ဒလည်းမရှိတဲ့လူတွေသူပြောင်းလဲတဲ့ခါကျတော့ဥပဒေအရပဲပြောပါဝါအရပဲပြောအဲ့လိုအကန့်အသတ်တွေရှိတယ်အဲအဲ့ဒါကြောင့်မလို့အဲ့ဒါတွေလည်းကြကြံတာဖြစ်တဲ့အနေအထားတစ်ခုလည်းဖြစ်တယ်အဲ့ဒါကြောင့်မလို့ကျမတို့ကမြေရာပြောနေတာနိုင်ငံရေးစိတ်ဆန္ဒမရှိဘူးပြုပြပြောင်းလဲခြင်းတဲ့ဆန္ဒမရှိဘူးတကယ်တော့အမျိုးသမီးဒူးတွေအတွက်ကိုဖြစ်စေခြင်းနဲ့လှုပ်စေခြင်းနဲ့ဆိုရင်အမျိုးသမီးဒူးတွေရဲ့တာဝန်ထားအောင်ဒီဥပဒေမူကြကငယ်တန်းဆိုရင်လည်းရှိသင့်တယ်ပေါ့နော်ဒီနေ့ဒီနေ့အဲကြမ်းဖက်မှုတွေကနည်းနည်းနဲ့တော့မဟုတ်ဘူးဒီနေ့ဒီနေ့ပို့ဆို့လာတဲ့အနေနဲ့ဥပဒေနဲ့မကာကွယ်ပေးနိုင်ဘူးဆိုရင်ကိုကဒီဟာကိုကျူးလွန်ဖို့ခွင့်ပြုလိုက်တယ်လို့ဖြစ်တယ်ဆိုတော့ကျမတို့ကလာမဲ့လွတ်တော်တက်တာကတာဝန်ရှိသူတွေကိုလည်းတိုက်တွန်းခြင်းနဲ့ဒီဟာကိုကျမတို့လေးလေးနက်နက်စဉ်းစားပါတကယ်ပြည့်စုံတဲ့တကယ်အမျိုးသမီးတူအကာကွယ်ပေးတဲ့လူတွေအကုန်လုံးကိုပြည့်ပြည့်စုံရှိစေချင်တာပေါ့နော်အဲ့ဒါကြောင့်ကျမတို့ကဒီနေ့ဒီချေချီအော်နေရတယ်ပြောနေရတယ်ပေါ့နော
်လက်ရှိရေးဆွဲထားတဲ့ဥပဒေကြမ်းကအမျိုးသမီးတွေအပေါ်မှာတကယ်တမ်းဒီအကျန်းဖတ်မှုတွေဖြစ်လာတဲ့အခါခိုင်ခိုင်မာမာအကာကွယ်ပေးနိုင်တဲ့ဥပဒေတရဖြစ်မနေဘူးဆိုတဲ့ဝေဖန်မှုတွေကြားနေရပါတယ် WLB အနေနဲ့ရောဒီမူချမ်းနဲ့ပတ်သက်လို့ဘယ်လိုသုံးသပ်ထားတာရှိလဲဘယ်လိုအချက်တွေရောလိုအပ်တယ်ဆိုတာမျိုးထောက်ပြထားတာရှိပါလဲရှင
်ကျမတို့ရဲ့သုံးသပ်ချက်တွေမှာအဓိကအကြောင်းအရာ၄ခုကိုကျမတို့ထောက်ပြတယ်ပြီးလို့ရှိရင်တကယ်လို့အကောင့်ထဲပေါ်တဲ့အခါမှာဖြစ်လာနိုင်တဲ့အဟာတတွေပေါ့နော်ဆိုတော့အမျိုးသမီးအကြံဖက်မှုတွေ၊ကင်တွယ်ဖြစ်ရှိတဲ့အခါမှာလူခွင့်ရေးကိုတိတ်ပြီးတော့မချိကတ်တဲ့အပိုင်းတွေအများကြီးရှိတယ် definition တွေအပါဝင်ဒီဥပဒေအရပြည်မှုပြစ်ဒဏ်အပါဝင်အဲ့အမျိုးတွေပေါ့နော်ကြည့်ပဲနိုင်ငံတကာစာချေစာနှုန်းနဲ့လူခွင့်ရေးနဲ့တိတ်ပြီးတော့မချိကတ်တဲ့အပိုင်းတွေအများကြီးရှိတယ်။နောက်တစ်ခုကြတော့ပြည်ပြည်ဆိုတဲ့ဥပဒေတစ်ခုကိုဖြစ်ဖို့အတွက်ဆိုရင်ကျမတို့က ID card light ကိုကြည့်လိုက်တဲ့အခါမှာမပြည့်စုံဘူးကနော်။ဥပမာတစ်ခုလည်းပြောမယ်ဆိုရင်စစ်ပဋိပက္ခဖြစ်နေတဲ့အမျိုးသမီးရဲ့အခြေအနေ၊အမျိုးသမီးလုံခြုံရေးအခြေအနေ၊အမျိုးသမီးငြိမ်းချမ်းရေးအခြေအနေတွေကတော့တည်တည်ချာမထက်ထားဘူး။တကယ်လို့ဒီလိုမျိုးအခြေအနေမှာရှိနေအမျိုးသမီးတွေလို့ဖြစ်လာလို့ရှိရင်ဘာမှဒီဥပဒေနဲ့မဆိုင်သလိုဖြစ်တယ်။ဒါတစ်ခုပေါ့နော်။နောက်တစ်ခုကြတော့စစ်ပဋိပက္ခမှာကျူးလွန်ခံရတဲ့အမျိုးသမီးတွေပေါ့နော်ကျူးလွန်တဲ့သူတွေဥပမာဆိုရင်နိုင်ငံတော်ရဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေတမတော်ပဲဖြစ်ရဲပဲဖြစ်ဖြစ်ဒီလုံခြုံရေးဆိုင်ရာတာဝန်ယူတဲ့သူတွေရဲ့ကျူးလွန်မှုတွေကအခန့်ကဏ္ဍတိတ်ချမရေးထားဘူးတစ်ဖက်မှာလည်း constitution ကကာကွယ်ထားတာရှိတယ်စီရင်မှာပဲဖြစ်လာတဲ့ပြဿနာဆိုတမတော်ကနေပဲစီဥပဒေအရစစ်ခုံရုံးအရပဲဖြည့်ရှင်းတဲ့အပိုင်းတွေရှိတဲ့အနေထားမှာအမှဆိုဒီဥပဒေအထက်မှာကာကွယ်တင်တဲ့ကိစ္စမျိုးဖြစ်တယ်ပေါ့နော်ဒါတွေလည်းမရှိဘူး။နောက်တစ်ခုကြတော့အရှင်သာကြံရင်တဲ့အမျိုးသမီးတွေအတွေ့ပေါ့နော်ဝန်ဆောင်မှုတွေပြဿနာတွေအများကြီးပဲတချို့တိုင်းရင်းသားတွေတတ်မှဆိုရင်ဥမာဆိုရင်ဗမာစကားမပြောတတ်ဘူး။ဘာသာပြန်နေလည်းမရှိဘူးပြီးလို့ရှိရင်လည်းရုံချေကလည်းကြားဖက်မှလည်းတရားရေးစနစ်အားမကောင်းဘူး။ဝန်ဆောင်မှုတွေလည်းမကောင်းဘူးဆိုရင်ဘလို့အနည်းနဲ့မှတရားမျှတမှုရမှာမဟုတ်ပေါ့နော်။ဒီဟာတွေကိုကျမတို့တွန်းနေဆိုတာတရားမျှတမှုရဖို့အတွက်အဓိကဖြစ်တယ်ပေါ့ပြီးလို့ရှိရင်တောင်ဝယူမှုတောင်ဝကံမှုကိုကျမတို့ကဖြစ်ရှိစေချင်တာပေါ့အဲ့ဒါကြောင့်မလို့ဥပဒေကကာကွယ်ပေးရမယ့်ဟာမျိုးတွေဖြစ်ရမှာပေါ့နော်
အဲ့တော့အခုလိုလိုအပ်ချက်တွေကိုအကြံပြုထားတဲ့အပေါ်မှာရောတာဝန်ရှိသူတွေဘက်ကဒီအကြံပြုချက်တွေကိုနားထောင်တာပြင်ဆင်ဖြည့်ဆွတ်တာတွေရှိပါသလားဘယ်လိုအခြေအနေရှိပါလဲရှင
်အဓိကကတော့သူတို့ရဲ့လုံပိုင်ခွေနဲ့သူတို့အပေါ်မှာအများကြီးမူတည်တယ်ပေါ့နော်ဘယ်သူမှဆိုအစိုးရကိုအကောင်ပဲလှုပ်စေချင်တယ်ဆိုရကလည်းကိုပြည်သူစကားကိုနားထောင်စေချင်တယ်ပေါ့နော်အဲ့ဒီပြည်သူအတွက်ကိုပဲရက်တီပေးတယ်ကိုရဲ့အမတ်တွေပဲဖြစ်ပေါ့နော်ကိုရဲ့ကိုယ်စားလှယ်တွေပဲဖြစ်ချင်ကြတယ်ပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းမြန်မာနိုင်ငံကဒီ2008ဖွဲ့စည်းပုံအရလည်းလွတ်တော်ခန့်ကဏ္ဍပဲပြောအုပ်ချုပ်ရေးခန့်ကဏ္ဍပဲပြောတရားစီရင်ရေးခန့်ကဏ္ဍပဲပြောအဲ့မှာပဲသွားချုပ်နေတယ်အဲ့ဒီမှာအော်တိုမက်တစ်ကတက်မတော်တွေကရှိနေတယ်အဲ့လိုမျိုးအပေါ်မှာသဘောထားအများကြီးစိတ်ဝင်စားတဲ့လို့တော်မှတချို့ကလည်းအဲ့မှာရှိနေရေပေါ့နော်ဆိုတော့ဒီနေ့ဒီချိန်ကြီးကတော့ပြီးခဲ့တဲ့အစိုးရတက်တာပဲဖြစ်ပြီးခဲ့တဲ့တာဝန်ရှိသူတွေပဲဖြစ်ဖြစ်ပေါ့နော်ဒီမူကြအပေါ်မှာလေးလေးနက်နက်နဲ့အမျိုးသမီးကျူးတွေရဲ့အတန်ကိုနားထောင်ပြီးတော့အမျိုးသမီးကျူးတွေရဲ့အကြံပေးမှုတွေကိုတော့ထည့်သွင်းစဉ်းစားမှမရှိဘူးပေါ့နော
်ဆိုတော့အခုဆိုရင်ဒါနှစ်တွေအတော်ကြာလာခဲ့ပြီဒီဥပဒေမူကြကိုပြဋ္ဌာန်းနိုင်ခြင်းမရှိသေးတဲ့အပြင်ကိုလိုအပ်ချက်တွေကိုနားထောင်ပြီးတော့ပြင်ဆင်ဖြည့်ဆွတ်တဲ့အဆင့်လည်းမရှိသေးဘူးဆိုတော့ဒီဥပဒေမူကြကိုဒါအပြတ်တက်ရေးဆွဲရဲဆိုတဲ့ပုံစံမျိုးဖြစ်နေတာပါလားဒီသဘောမျိုးတက်ရောက်နေပါလားရှင
်ဟုတ်တယ်ဒီလိုသဘောမျိုးတော့တက်ရောက်တာပါဘာလို့လဲဆိုတော့ PR ကြောင့်လှုပ်လှုပ်လာတဲ့အရာတွေအများကြီးရှိတယ်အခုဆိုရင် donor က PR ပေးလိုက်တယ်အမျိုးသမီးမပါမနေရဆိုပြီးတော့တောင်းဝအရပဲဖိတ်တာတွေရှိတယ်ဘယ်သူလာလာဘယ်လို meaningful participation ဖြစ်ဖြစ်မဖြစ်ဖြစ်စိတ်ဝင်စားလာဖို့ပဲပါဖို့ပဲဆိုပြီးတော့ PR ကြောင့်ပေါ့နော်ဖြစ်တယ်လို့လှုပ်သွားတဲ့အရာတွေအများကြီးရှိတယ်အခုလည်းဒီလိုပဲ PR တွေကြောင့်လှုပ်လိုက်ရတယ်ဆိုပြီးတော့အလုတ်လိုက်လို့တော့တစ်ခါတစ်ဖက်မှာလဲသူကလဲ PR ပေးတဲ့လူကလဲထောက်တာမျိုးလားဘလို့အကန့်တမျိုးလားဘလို့မျိုးနဲ့လဲအခြေကြာကြာဆွဲပြီးတော့ image ယူခြင်းတဲ့သဘောမျိုးပေါ့လုံနေစေပါလုံနေပါတယ်မပြည့်စုံသေးဘူးဆိုတော့အကြောင်းပြချက်တွေပြန်တုတ်ပြန်နိုင်အောင်လုပ်တာပဲပေါ့နော်ဒါကလဲဖြစ်တယ်လို့လုပ်တဲ့သဘောမျိုးတော့ဖြစ်တယ်ပေါ့နော်
ဟုတ်ကဲ့ဘလို့ပဲဖြစ်ဖြစ်ဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွတ်တော်မက်တွေနဲ့မကြခင်မှာလွတ်တော်တတိယစတော့မယ်ဆိုတော့ဒီလွတ်တော်စစ်မှာရောဒီဥပဒေကြမ်းကိုအခု၆ပြထားတဲ့အစိုးပြချက်တွေကိုပါထည့်သွင်းပြီးတော့ပြင်ဆင်ရေးဆွဲပြဋ္ဌာန်းလာနိုင်တဲ့အလားအလာဘယ်လောက်ထိမျှော်လင့်လို့ရနိုင်ပါမလဲရှင
်ကျွန်မတို့မြန်မာနိုင်ငံအခြေအနေနဲ့ဆိုရင်တော့ဒါတကယ်အရေးကြီးတဲ့ဥပဒေတစ်ခုဖြစ်တယ်အရေးကြီးတဲ့လိုအပ်တဲ့ဥပဒေတစ်ခုဖြစ်တယ်အသို့တော့ပြည့်ပြည့်စုံတဲ့ဥပဒေတစ်ခုဖြစ်ဖို့တော့လိုတယ်ဒါလည်းအရေးကြီးတယ်ပေါ့နော်အဲဒါကြောင့်မလို့ကျွန်မတို့ကဥစားပေးပေါ့နော်အလုတ်ကိုစဉ်းစားတဲ့အခါမှာဥပဒေတွေကိုဆွေးနွေးတဲ့အခါမှာဥစားပေးအလုတ်ကိုကျမတို့စဉ်းစားရအောင်မယ်ဆိုတော့ဒါကအရေးကြီးတဲ့လို့တဲ့ပုံပြည့်စုံအောင်လဲအရေးကြီးတယ်ဆိုတော့အရေးကြီးတဲ့ကိစ္စကိုကျမတို့ဘယ်လိုဥစားပေးလုပ်မလဲပေါ့နော်ထဲသွင်းစဉ်းစားစီချင်ပါတယ်လို့ ကျွန်မတို့ကတော့မျော်လင့်နေဒီလာမဲ့လွတ်တော်အမတ်တွေကပြီးခဲ့တဲ့အခြေအနေတွေကိုလေ့လာသင်ယူပြီးတော့ဟောင်းပဲဖြစ်ဖြစ်အသေးပဲဖြစ်ဖြစ်ပေါ့နော်အကောင်းဆုံးလှုပ်ဆောင်စေချင်တယ်အထူးသဖြင့်ဒီအမျိုးသမီးများအကြံဖက်မှုဥပဒေကလည်းပြည့်ပြည့်စုံပြီးတော့တကယ်အားလုံးကိုလွှားချုံနိုင်တဲ့ကာကွယ်နိုင်တဲ့ဥပဒေတစ်ခုကိုတည်တည်ချာချာစီစစ်ပြီးတော့တည်တည်ချာဆွေးနွေးပြီးတော့အတည်ပြုစေချင်တယ်ပေါ့နော
်အကယ်၍ဒီလာမဲ့လွတ်တော်တတ်တမ်းမှာဒီမူကျမ်းကိုအမျိုးသမီးအဖွဲ့တွေလူ့ခွင့်ရေးအဖွဲ့တွေရဲ့အကြံပြုချက်တွေကိုထည့်သွင်းမစင်စားဘဲနဲ့ပြဌာန်းလိုက်နိုင်ချာမျိုးရောရှိလားအဲ့လိုဆိုရင်ရောဘာဖြစ်လာနိုင်မလဲ
တကယ်လို့ဒါဒီဥပဒေကအကာအကွယ်မရှိဘူးဆိုရင်ပေါ့နော်ဆွမ်းနာပြောသလိုမျိုးဒီအတိုင်းပဲဆက်ပြီးတော့ pass သွားမယ်ဆိုရင်မြန်မာနိုင်ငံရဲ့အနေထကတော်တော်များများကဒီဥပဒေကိုမတိလိုက်ပဲနဲ့ pass သွားတာပေါ့နော်အခုတောင်မှဒါနေ့တော်တော်ကြာနေဒါပေမဲ့မတိသေးတဲ့လူအများကြီးရှိသေးတယ်ဥပဒေကို pass သွားပြီးတော့မတိတဲ့ခါကျတော့ဘယ်ဥပဒေကအတူနားမလဲတော့သူဟာနေသူနီးသူဟာနေဖြည့်ရှင်းတဲ့အပိုင်းတွေရှိတယ်အထူးသဖြင့်တိုင်းရင်းသားဒေသမှာကရိုးရာဆင်လာနဲ့ရွာဒလေးတွေနဲ့အော်လုံနေကြဒီလိုလုံနေကြဆိုပြီးတော့တရားမမြတ်တာတွေအများကြီးရှိတယ်။အေးအဲ့လိုမျိုးတွေကိုကျမတို့ကလည်းထပ်မဖြစ်စေချင်ဘူးတကယ်စဉ်းစားစေချင်တယ်ပေါ့နော်။ကျမတို့ကိုပြတ်ထားတဲ့ဥပဒေပေါ်မှာတကယ်ရက်တည်ရမယ်။ဥပဒေကလည်းတကယ်အကန့်ကွယ်ပေးရမယ်ဥပဒေဖြစ်ရမယ်။လူကလည်းဥပဒေအပေါ်မရှိရဘူး။တခါကြီးကြလို့ရှိရင်လူကဥပဒေထက်အာဏာပိုရှိတဲ့ကျေတုံးမှုတွေကလည်းဒီနေ့ဒီချိန်ကြီးရှိနေတယ်။အေးအဲ့လိုမျိုးတွေဟာတွေကဆက်ပြီးတော့ကြည့်သုံးနေမယ်ဆိုရင်ကျမတို့ဘလောက်ပဲဥပဒေပြထဘလို့ပဲကျမတို့調査ဒီလိုမျိုးစိတ်ဓာတ်ပိုင်းဆိုင်ရာတွေးခေါ်တွေကမပြောင်းလဲဘူးဆိုရင်ဥပဒေကဒီတိုင်းပဲရှိမှာပဲသူဆိုင်တဲ့ချိန်မှာဆိုင်မှုဆိုင်တဲ့ချိန်မှာဆိုင်အဲ့လိုမျိုးဖြစ်သွားမယ့်အနေအထားမျိုးတွေဆက်ဖြစ်မှာပဲဆိုတော့အဲ့ဒါမျိုးတွေလည်းကျမတို့မဖြစ်စေချင်တော့ဘူးပေါ့နော်အာနာပိုင်တွေကပဲကျုလို့ပြည်သူလူထုကပဲကျုလို့တန်းတန်းတူတူခံစားရမယ်အဲ့လိုမျိုးအခြေအနေတွေကျမတို့ဖြစ်စေချင်ပါလေလို့ဟုတ
်ကဲ့ကျေးဇူးများကြီးကျမရှင်
ဂရုဘတ်တုဒဆောင်လင်းအမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတဂျိုးဘိုက်ဒန်ကျန်းသစ္စာချိန်ဆိုတဲ့ဒီ48နှစ်အတွင်းခီးစဉ်ကိုကျွန်တော်အောင်ကအချင်းချုပ်တင်ပြပေးထားပါရခင်ဗျာသမ္မတကျန်းသစ္စာချိန်ဆိုခွဲအတွက်ဝါရှင်တန်ဒီစီကိုမှသွားခဲ့မှာရွေးကောက်ခင်သမ္မတဂျိုးဘိုက်ဒန်ဟာဒယ်လာဝဲပြည်နယ်မှာအင်္ဂါနေ့ကနှုတ်ဆက်မင်ကွန်းပြောကြားပါရတယ်။1992ခုနှစ်အသက်30မပြည့်ခင်မှာဒယ်လာဝဲပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်ဖြစ်လာတဲ့ဂျိုးဘိုက်ဒန်ဟာသမ္မတကျန်းသစ်စာမကျိန်ဆိုခင်ဒယ်လာဝဲပြည်နယ်မှာပဲခေတ္တရုံးဆိုင်ခဲ့ပြီးသူ့ရဲ့နှုတ်ဆက်မင်ကွန်းထဲမှာတော့သူဟာဒယ်လာဝဲပြည်နယ်ရဲ့တာကောင်တူအဖြစ်ဒါဝစင်ကိုယူနေမှာဆိုပြီးပြောခဲ့ပါရတယ်။သူရဲ့ပထမအိမ်တော်ကွယ်လွန်သွားတာကနေနိုင်ငံရေးပေါ်ကလျှောက်လုံးဒယ်လာဝဲပြည်နယ်လူလူရဲ့အပြစ်ထောက်ခံမှုနဲ့ဖျက်ဆီးခဲ့မှုတွေနဲ့ပတ်သက်ပြီးတော့အားလုံးကိုအထူးကျေးဇူးတင်ကြောင်းဂျိုးဘိုက်ဒန်ကညှိနှိုင်းဆက်လက်နဲ့ပြောကြားခဲ့ပါတယ
် Look, you're with me my whole career and through the good times and the bad I want to thank you for everything to my fellow Delawareans
စိတ်ထဲမှာကြည်ကွဲရပါတယ်ဒါပေမဲ့လည်းကျွန်တော်ပေါ်ကလျှောက်လုံးကောင်းချိန်ဆိုးချိန်ဒီမှာအတူတူရှိနေကြတဲ့အတွက်အားလုံးကိုကျေးဇူးတင်ပါတယ်ဒယ်လာဝဲပြည်နယ်မှာနေထိုင်ကြသူအားလုံးကိုဒီကနေ့ဒီနေရာမှာဘိုင်ဒန်မိသားစုကိုစားခင်ဗျားတို့ဟာကျွန်တော်ဘဝအတွက်အဖိုးမဖြတ်နိုင်သူတွေပါကျွန်တော်ရဲ့မိသားစုဝင်အားလုံးကျွန်တော်ရဲ့စန်တန်ဘိုးရက်တီမှုကဘာကြီးအပေါ်အမြင်ဒါတွေအားလုံးဟာဒယ်လာဝဲပြည်နယ်ကိုကိုစားပြုပါတယ်လို့ဆိုပါတယ်လူမဲတဦးဖြစ်တဲ့သမ္မတဘရိတ်အိုဘားမားနဲ့ဒုသမ္မတအဖြစ်နဲ့ရောအခုအခါမှာတောင်အာရှနယ်ပေါ်လူမဲအမျိုးသမီးတဦးနဲ့အတူလက်တွဲဆောင်ရွက်ရမှာ၄အတွက်လဲသူ့အနေနဲ့ဂုဏ်ယူကြောင်းပြောရတယ်။ဒီလိုအခြေအနေတွေဟာဒယ်လာဝဲပြည်နယ်ရဲ့ပံ့ပိုးအားပေးမှုကြောင့်ဆိုတာကိုသူ့အနေနဲ့သိရှိကြောင်းလဲဂျိုးဘိုက်ဒန်ကပြောရတယ်
။ When I die Delaware will be written on my heart. And the hearts of all of us.
အဘိုးပြောတယ်လို့မထင်ကြစီလိုပါဘူးဒါပေမဲ့လည်းကျွန်တော်သားကွယ်လွန်သွားခဲ့ရင်ဒယ်လာဝဲပြည်နယ်ကိုကျွန်တော်နှလုံးသားကျွန်တော်တို့ဘိုင်ဒန်မိသားစုအားလုံးရဲ့နှလုံးသားမှာရေးထိုးမှာပါလို့လည်းဆိုပါတယ်အဲဒီနောက်မှာတော့ဂျိုးဘိုင်ဒန်ဟာသူ့ရဲ့ဌာနဖြစ်တဲ့ဒယ်လာဝဲပြည်နယ်ကနေအင်္ဂါနေ့နေ့လယ်မှာဝါရှင်တန်ဒီစီကိုလေယာဉ်နဲ့ထွက်ခွာလာပါတယ်သူ့အရင်သမရလို့မဟုတ်ဘဲအငှားလေယာဉ်နဲ့မေရီလန်းပြည်နယ် Joint Base Andrews Leaders Camp ကိုနေ့လယ်ပိုင်းမှာရောက်ရှိလာပါတယ် တကယ်တော့သူအထက်လွှတ်တော်အမတ်ဘွားတာဝန်ထမ်းဆောင်စဉ်ဒယ်လာဝဲနဲ့ဝါရှင်တန် DC ကိုကူးကြီးတန်းကြီးလှုပ်ရှင်မှာတောက်လျှောက်အသုံးပြုခဲ့တဲ့ယထာနဲ့လာဖို့ဖြစ်ပေမဲ့လုံခြုံရေးအခြေအနေကြောင့်လေရင်နဲ့လာဖို့စီစဉ်ရတာပါအဲ့ဒီညနေခင်းမှာတော့မစ္စတာဘိုင်ဒန်ဟာရွေးကောက်ခံသူသမ္မတကမ်မလာဟဲရစ်နဲ့အတူဝါရှင်တန်မြို့တော်မှာကျင်းပတဲ့ COVID-19 ကြောင့်သေဆုံးခဲ့သူအမေရိကန်၄သိန်းကျော်အတွက်အောက်မေ့ဝယ်အထိမ်းအမှတ်ဆုတောင်းပွဲကိုတက်ရောက်ခဲ့ကြပါတယ
် To heal we must remember it's hard sometimes to remember
နာကျင်မှုတွေတက်တာစီဘူးမေ့ပျောက်ပြစ်လို့မရနိုင်ပါဘူးတခါတရံခုလိုပြန်ပြောင်းသတိရတဲ့အခါနာကျင်ခံစားရပေမဲ့ဒီလိုနည်းနဲ့ပဲကုစားကြရတာဖြစ်တယ်လို့မစ္စတာဘိုင်ဒန်ကသမရလင်ကွန်အထိမ်းအမှတ်အဆောက်အဦကြီးရှေ့မှာကျင်းပတဲ့ဆုတောင်းပွဲမှာပြောကြားတော်ပါတယ်ဒီအဆောက်အဦကြီးရှေ့ကရေကန်မြေတစ်လျှောက်မှာတော့မီလုံပေါင်း400နဲ့အထိမ်းအမှတ်လှုပ်ထားပါတယ်ဒီနေရာကတော့ဗိုလ်တဦးနဲ့မစ္စတာဘိုင်ဒန်သမရသည့်အဖြစ်ကျန်းသက်စာကြီးစုဖို့ရှိနေတဲ့ကက်ပီတယ်လွတ်တော်အဆောက်အဦကြီးကနေအနောက်ဘက်တစ်လျှောက်မြင်နိုင်တဲ့အမျိုးသားရင်မြင်ရဲ့တစ်ဖက်အဆုံးမှာရှိတာပါဒီဆူတောင်းပွဲကိုမစ္စတာဘိုင်ဒန်ရဲ့ဇနီးနဲ့ရွေးကောက်ခံသူသမရကမ်မလာဟဲရစ်ရဲ့ခင်မွန်းတို့လည်းတက်ရောက်ခဲ့ကြပါတယ်ကမ္ဘာပေါ်မှာ COVID-19 ရောဂါကူးစက်မှုတွေနဲ့သေဆုံးမှုအများဆုံးရှိနေတဲ့နိုင်ငံမှာသမရသည့်ဖြစ်လာမဲ့မစ္စတာဘိုင်ဒန်အနေနဲ့ဒီကပ်ဘေးကြောင့်ကြုံတွေ့နေရတဲ့အခြေအတဲတွေကိုဥဆောင်ဖြစ်ရှိမယ်လို့လည်းကတိပြုထားပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုက်တန်ဟာအင်ဗျူရောရဲ့မျက်စောင်းတို့မှာရှိတဲ့သမ္မတရဲ့အေဂေဟာဘလဲဟောက်စ်မှာအဲ့ဒီညကအနားယူခဲ့ပါတယ်။သမ္မတချန်သစ်စာချင်းစုပွဲတွေဒီနှစ်မှာတော့ကာယောဂကာလဖြစ်တာကြောင့်ရောမကြသေးခင်ကွန်ဂရက်စ်လွှတ်တော်ကက်ပီတယ်အဆောက်အဦကိုဝင်စီးခဲ့တဲ့ဖြစ်ရတဲ့ကြောင်းဂျိုးဘိုက်တန်မိန့်ခွန်းပြောကြားမယ်လွှတ်တော်အနောက်ဖက်မျက်နှာစာကနေစီးမြင်နေရတဲ့ National Mall အမျိုးသားရင်မြင်တဲ့အနီးဝန်းကျင်နေရာတွေကိုပါပိတ်ထားလိုက်ပါတယ်။အရင်ကတော့ဒီနေရာမှာကျန်းသစ်စာချင်းစုဘဲကိုလူသိမ်းနဲ့ချီလာရောက်ကြတာပါ။အခုကမှတော့အဲ့ဒီနေရာမှာအခမ်းအနားမတက်ရောက်နိုင်တဲ့ပြည်သူတွေကိုကိုစားပြုတဲ့ဒီ LED မီးနဲ့ပုံဖော်ထားတဲ့ American အလံကြီးအပါဝင်အလံပေါင်း2သိန်းလောက်ကိုစိုက်ထူထားပါတယ်။လုံခြုံရေးအတွက်တော့ပြည်နယ်အရန်လုံခြုံရေးတပ်ဖွဲ့2000ခွဲလောက်ကို Washington DC မှာချထားပါတယ်။ဇန်နဝါရီ20ရက်နေ့မှာကျင်းပတဲ့46ရောက်မြောက်အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့ကျင်းသစ်စာချင်းစုပွဲကိုတော့ဆက်ရှိထင်ရှားရှိကြတဲ့သမ္မတဟောင်းတွေဖြစ်တဲ့ဘီလ်ကလင်တန်၊ George W. Bush နဲ့ Barack Obama တို့သူတို့ရဲ့ဇနီးသမ္မတဂရောဟောင်းတွေနဲ့အတူတက်ရောက်ခဲ့ကြပါတယ်။နိုင်ငံတော်ခန္ဓာတွေမှာသူတို့၃ဦးကိုအမြဲတပူတရတွေ့ရလေလေရှိပါတယ်။သမ္မတဂျီမီကာတာကတော့ကျန်းမာရေးကြောင့်ရောအသက်အရွယ်အရပါဒီခန္ဓာကိုမတက်ရောက်နိုင်ပါဘူး။ဂျိုးဘိုက်ဒန်ကတော့ကျန်းသစ်စာမှကြီးဆိုခင်တရက်မှာသူဖုံးနဲ့ဆက်သွယ်စကားပြောခဲ့တယ်လို့ဆိုပါတယ်အထက်နဲ့အောက်လွတ်တော်အမတ်တွေအများပြလဲအစင်လာမပြတ်တက်ရောက်ခဲ့ကြပါတယ
် I Joseph Robinette Biden Jr. do solemnly swear
I Joseph Robinette Biden Jr. do solemnly swear
that I will faithfully execute
သမရကိုတရားရုံးချုပ်တရားသူကြီး John Roberts ကကျန်းသစ်စာကြီးဆိုပြီးခဲ့ပါတယ်သမရရဲ့မိန့်ခွန်းထဲမှာတော့ညီညွတ်ရေးနဲ့ပတ်သက်ပြီးတော့အဓိကထားပြောကြားခဲ့ပါတယ်အခမ်းအနားမှာလေဒီဂါဂါနိုင်ငံတော်ဆင်းကိုတည်ဆုခဲ့ပြီးတော့နာမည်ကျော်အနုပညာရှင်တွေဖြစ်တဲ့ Jennifer Lopez နဲ့ Garth Brooks တို့လည်းနိုင်ငံအတွက်ကွန်ပျူတာတွေတည်ဆုဖျော်ဖြေပေးခဲ့ပါတယ်။သမရသည့်ကျန်းသစ်စာချင်းဆိုတဲ့နေ့မှာအစင်လာအဖြစ်ညဘက်အိမ်ပြီးတော့မှစူးစူးပွဲအခမ်းအနားတွေကျင်းပလို့ရှိပေမဲ့ဒီနှစ်မှာကိုဗစ်ကပ်ဘေးကြောင့်သမရဘိုင်ဒန်ကဒီပွဲကိုမကျင်းပါဘူး။ကမ္ဘာကျော်ဟောလိဝုဒ်အနုပညာရှင် Tom Hanks ဦးဆောင်ပြီးသမရသည့်ကိုကြိုဆိုတဲ့ Celebrating America ဆိုတဲ့အစီအစဉ်လေးကိုတော့online ကနေဆင်နွှဲပါတယ်သမရဘိုင်ဒန်ကျန်းသစ်စာကြီးစုပြီးတာနဲ့ဒုသမရကမလာဟဲရစ်အပါဝင်အခမ်းအနားတက်ရောက်တဲ့တခြားသမရတွေနဲ့အတူအာလင်တန်မျိုးသားစစ်သည်ကြီးကိုတက်ရောက်ပြီးတော့ချာဆုံးခဲ့တဲ့အစ်စ်တီတွေကိုဂုဏ်ပြုခဲ့ပါတယ်အမြောက်ပြဖောက်ဂုံပြုခဲ့သလိုအညတရစစ်တီကုဘိတ်မမပန်းခွေချအလေးပြုခဲ့ပါရယ်ဒီနောက်မှာတော့သမရဂျိုးဘိုက်ဒန်ဟာအရင်သမရလက်ထက်ကချမှတ်ခဲ့တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေနှုတ်ထွက်တာပဲရစ်ရာသီဥတုဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်ခဲ့တာတွေကိုပြန်ပြင်မဲ့သမရအမိန့်ကြေညာချက်အတော်များများကိုလက်မှတ်ရေးထိုးခဲ့ပါရယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။
ဒီတစ်ပတ်တော့ဟန်ဂေရီကဇီဝဓာတုပညာရှင်နှစ်ဦးဖန်တီးလိုက်တဲ့ပလတ်စတစ်ကိုခြေဖြတ်တဲ့ bacterial cocktail ကိုခေါ်တဲ့ရောနောဘက်တီးရီးယားအကြောင်းကိုပြောပြပေးပါမယ်
I'm one of the co-founders of Polylube, a Hungarian biotech company which has developed plastic eating bacteria.
ကျွန်တော်က Polylube company ကိုပူးတွဲတည်ထောင်ထားပါတယ်။ plastic တွေကိုခြေဖြတ်တဲ့ bacteria တည်ထွင်တဲ့ Hungarian ဇီဝနည်းပညာ company ပါလို့ဇီဝဓာတုပညာရှင် Liz Madras ကပြောသွားတာပါ။ Liz Madras နဲ့တငယ်ချင်းဖြစ်သူ Christina Levero ဟာ Hungary နိုင်ငံ Budapest အခြေစိုက် Polylube company ကိုတည်ထောင်တာသိပ်မကြသေးပါဘူး။သူတို့နှုတ်ဟာဘူဒဘတ်နည်းပညာတက္ကသိုလ်မှာစေဝါဓာတုနဲ့အင်ဂျင်နီယာဘွဲ့လွန်သင်တန်းတက်ချိန်မှာတွေ့ဆုံခဲ့ကြတာဖြစ်ပြီးတဘာဝဝင်းကျင်ကိုဘလို့အကူအညီပေးနိုင်မယ်ဆိုတာကိုစဉ်းစားပြီးသူ့တေသနာတွေကိုလက်တွဲလှုပ်ဆောင်ခဲ့ကြပါတယ်။နှစ်နှစ်လောက်သူ့တေသနာလှုပ်ခဲ့တဲ့နောက်မှာ bacterial cocktail ကိုတည်ထွင်နိုင်ခဲ့ကြတာပါ။သူတို့ရဲ့ဒီ bacterial cocktail ဟာဘယ် plastic မျိုးကိုမဆိုသတင်းပတ်အနှဲငယ်အတွင်းမှာပဲခြေဖြတ်ပြနိုင်တာတွေ့ရတဲ့အတွက်သူတို့ရဲ့ cocktail ကိုကမ္ဘာဝန်ကျင်ဉာဏ်ဉာဏ်မှုပြဿနာဖြေရှင်းရေးအတွက်အဖြေထုတ်ပေးနိုင်မယ်လို့သူတို့ကယုံကြည်နေကြတာပါ bacteria ကိုတစ်မျိုးတည်းမသုံးဘဲရောဆက်ပြီးသုံးတာဟာ plastic အမျိုးမျိုးကိုခြေဖြတ်နိုင်ဖို့လုပ်တာပါလို့လည်း list ကရှင်းပြပါတယ
် bacterial cocktail which metabolizes plastics and this is because it's not so one bacteria couldn't do all this because
bacteria cocktail လို့ခေါ်တဲ့ရောနော bacteria ကပလတ်စတစ်တွေကိုခြေဖြတ်နိုင်ပါတယ်။ပလတ်စတစ်ဆိုတာကမော်လီကျူးတွေတိတ်ရှုပ်ရှုပ်ထွေးထွေးနဲ့ဖွဲ့စည်းထားတဲ့ပစ္စည်းတွေဖြစ်တဲ့အတွက်ဘက်တီးရီးယားတစ်မျိုးနဲ့ဆိုရင်အလုံးမဖြစ်လို့အခုလိုရောထားတာကိုထုတ်ရတာပါ။ကျမတို့နေတိုင်းသုံးနေတဲ့ပစ္စည်းတွေကိုကြည့်ရင်သူတို့ကိုလှုပ်ထားတဲ့ပလတ်စတစ်အမျိုးအစားကအတော်ကြီးကိုများသလိုသူတို့ကိုဖန်တီးထားတဲ့ဓာတုပစ္စည်းကလည်းမျိုးစုံမှုအခုလိုရောနောဘက်တီးရီးယားကောက်တေးကိုထုတ်ရတာလို့ပြောပါတယ်။သူတို့ရဲ့ကောက်တေးဟာတစ်ခါသုံးပလတ်စတစ်ဘဲအမျိုးအစားကိုဖြစ်ဖြစ်သတင်းပတ်ခုနှစ်ပတ်အတွင်းမှာပဲခြေဖြတ်ပြနိုင်တယ်လို့ဒီလိုခြေဖြတ်ဖို့အတွက်ဓာတုဆိုင်ရာလုပ်ငန်းရှင်တွေလည်းလှုပ်ရှားမလို့ပါဘူးဒါအပြင်ဓာတ်ပြောင်းဖို့အတွက်တခြားဓာတုပစ္စည်းတွေနဲ့ကြိုတင်ပြုတ်ပြင်ပေးကြလည်းမလိုဘူးလို့ပြောပါတယ်သူတို့ရဲ့ဘက်တီးရီးယားလေးတွေဟာသူတို့ဓာတ်ခွဲခန်းထဲက incubator ပိုးမွေးစက်ထဲမှာနေကြပါတယ်သူတို့ရဲ့ပိုးမွေးတဲ့ store ခန်းထဲမှာတော့စမ်းသပ်မှုကနေရတဲ့ရောဆက်ထားတဲ့ bacteria cocktail မျိုးစုံရှိနေတယ်လို့မရောနှောရသေးတဲ့ bacteria အမျိုးအစားတက်တဲ့ကိုလည်းဒီဆက်ထဲမှာပဲတင်ထားတာပါ Writers သတင်းဌာနမင်းညာကမှာတော့ list ကကမ္ဘာတစ်လောမှာစွန့်ပစ်ပစ္စည်းတွေကြောင့်ညဉ့်ဉန်းလာတဲ့ပြဿနာဟာအတော်ကြီးကိုဖြေရှင်းဖို့လိုအပ်နေတဲ့ပြဿနာလို့သူတို့မြင်တဲ့အတွက်ဒါကိုဖြေရှင်းနိုင်ဖို့သူတေသနာတွေလုပ်ခဲ့ပါတယ်လို့ပြောပါတယ်သူတို့တက်ကြွတဲ့ဇီဝနည်းပညာနဲ့ဓာတု engineer နည်းပညာတွေကိုပေါင်းစပ်ပြီး plastic တွေကိုသူတို့လာရဘဝကိုပြန်ပြီးပို့ပေးနိုင်အောင်သဘာဝအတိုင်းလဲနေတဲ့တန်တရာဆက်ဝန်းတဲ့ကိုပြန်ရောက်သွားစေမယ့်အခြေအနေတွေကိုဖန်တီးပေးဖို့အတွက်သူတို့ဆုံးဖြတ်ခဲ့တာပါတဲ့
The degradation process is very similar to how those leaves disappear from autumn until springtime a consortium
သဘာဝပျက်စီးတဲ့လုပ်ငန်းစဉ်ဟာတကယ်တော့ဒီကလေးတွေဆောင်းကန်နေနေဦးရသည်အထိမတွေ့ရပဲပျောက်သွားတာမျိုးနဲ့တိတ်ကိုတူပါတယ်ပေါင်းစုနေတဲ့အနုဇီဝပိုးမွားလေးတွေကသူတို့ကိုခြေဖြတ်ပေးတာပါဇီဝလုံချင်းလောင်စာပေါ်မှာအခြေတည်ထုတ်ထားတဲ့ plastic တွေနဲ့ကျမတို့ရဲ့ bacteria လေးတွေလှုပ်ဆောင်မှုကလည်းဒါမျိုးပါပဲလို့ Yes ကပြောပါတယ်သူတို့ရဲ့ bacteria လေးတွေဟာ polylactic acid ဖြစ်တဲ့ PLA plastic အမျိုးအစားကိုလည်းလွယ်လွယ်ကူကူခြေဖြတ်နိုင်စွမ်းရှိပါတယ်ဘရစ်တန်နဲ့အမေရိကန်နိုင်ငံကသိပ္ပံပညာရှင်တွေဟာပလတ်စတစ်ကိုစားတဲ့အင်ဇိုင်းတစ်မျိုးကိုတည်ထွင်နိုင်ခဲ့ပါတယ်။ဒီအင်ဇိုင်းက PET လို့အတူတူခေါ်တဲ့ polyethylene terephthalate ကိုစားပြစ်နိုင်ပါတယ်။ဒီ PET အမျိုးအစားပလတ်စတစ်ဟာအတော်လူသုံးများပြီးစွန့်ပစ်လိုက်ရင်နှစ်ရာနဲ့ချီးပြီးမပြတ်မစီပဲရှိနေနိုင်တဲ့အတွက်ပတ်ဝန်းကျင်အတွက်အတော်ကိုအန္တရာယ်ရှိတဲ့အရာပါ။ဒီလို PET အပါအဝင်နိုင်ငံတကာသင်္ကေတစနစ်နဲ့သတ်မှတ်ထားတဲ့plastic အမျိုးအစားခုနှစ်ခုစလုံးကိုသူတို့ရဲ့ cocktail ကခြေဖြတ်နိုင်စွမ်းရှိတယ်လို့ Polylube company ရဲ့ CEO ဖြစ်တဲ့ Liz ကပြောပါတယ
် There are successful attempts with PET degradation though but in our case we do all types of plastics from resin identification 1 through 7 and that includes other plastics
ကိုချစ်ဖြတ်ဖို့လုပ်တဲ့နေရာမှာလည်းအောင်မြင်မှုရပါတယ်။ကျမတို့က plastic အမျိုးအစားအားလုံးအတွက်ဆန်းပါတယ်။ကွန်စစ်လို plastic ကစားပြီးအမျိုးအစား5မျိုးစလုံးအလုပ်ဖြစ်တဲ့အပြင် plastic အလွှာအထက်ထက်လှုပ်ထားတာတို့ plastic အရောတို့ကိုပါချစ်ဖြတ်နိုင်စွမ်းရှိတယ်လို့လည်းပြောပါတယ်။ဒီလိုချစ်ဖြတ်ရမှာသတင်းနှစ်ပတ်လောက်တည်းမှာပဲพลาสติกတွေဟာအပိုင်းစားလေးတွေဖြစ်ကိုရောက်သွားနိုင်တယ်လို့သတင်းခုနှစ်ပတ်လောက်ရောက်ရင်တော့အညိုရောင်အော်ဂန်နစ်အနှစ်အရည်ဖြစ်ကိုပြောင်းသွားနိုင်တာကိုသူတို့ကလက်တွေ့ပြသခဲ့တာပါသူတို့ရဲ့ကနဦးဓာတ်ခွဲခန်းဆန်းသတ်မှုတွေအရဒီအနှစ်အနည်းအရည်တွေဟာမြေစည်းလွှာပိုးပြီးကောင်းလာအောင်လုပ်ပေးတဲ့ပစ္စည်းတွေဖြစ်စိတ်ချလက်ချသုံးနိုင်တယ်လို့ဆိုပါတယ်ဒါအပြင်ဓာရီကိုဇီဝပလတ်စတစ်တွေထုတ်ရမှာလဲသုံးနိုင်တာပ
ါ We saw plastic waste pollution as a very very pertinent issue.So we decided to try to combine biotechnology and chemical engineering to create a new
plastic synthesis ကြောင့်ဉာဏ်ဉာဏ်မှုဟာတကယ်ပြဿနာတရလို့ကျမတို့မြင်ပါတယ်။ဒါကြောင့်ဇီဝနည်းပညာနဲ့ဓာတု engineer နည်းပညာတွေကိုပေါင်းပြီး plastic တွေကိုသူတို့မူလနေရာပြန်ပြီးရောက်အောင်သဘာဝရဲ့တန်တရာလေးရဲ့ဖြစ်စဉ်တွေကိုပြန်ပြီးပို့ပေးနိုင်မယ့်နည်းကိုထွန်းဖို့အတွက်ဆုံးဖြတ်ခဲ့တာပါလို့ပြောပါတယ်။သူတို့ရဲ့ poly loop ဂုဏ်တွေဟာ American အခြေစိုက်နာမည်ကြီးTextas ရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးနဲ့ Hungary ကစုံတီထွန်သူတွေအားထားရတဲ့ Vespucci Partner Society ကအရင်းနှီးကိုရယူပြီးစက်ရုံတည်ဆောက်ဖို့ပါစီစဉ်နေပြီဖြစ်ပါတယ်။စုံတီထွန်ပညာရှင်နှစ်ဦးကတော့သူတို့ရဲ့ Bacteria Cocktail က Plastic အပြင်ပဝန်းကျင်ငြိမ်းချမ်းစေတဲ့တခြားပစ္စည်းတွေကိုခြေဖြတ်နိုင်စွမ်းရှိမရှိသူတည်တနာဆက်ပြီးလုပ်နေကြပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
2022ခုနှစ်ဇန်နဝါရီလ22ရက်တောက်ချာနေ့ညအတွက် VOA မြန်မာပိုင်းကနေထိတ်တန်းရောက်နေတဲ့သတင်းတွေကိုကျမစုမြတ်မောင်ကတလှည့်ကြီးညာပါအောင်မယ်ရှင်။အမေရိကပြည်ထောင်စုမှာ COVID-19 ကပ်ရောဂါကြောင့်သေဆုံးသူရှေ့လာကြရင်9သိန်းလောက်အထိရှိသွားနိုင်တယ်လို့သမ္မတဂျိုးဘိုင်ဒန်ကတတိပေးလိုက်ပါတယ်။ကပ်ရောဂါတိုက်ဖျက်ရေးဘိုင်ဒန်အစိုးရတရက်အစီအစဉ်တွေကိုရှားတာပရင်းတွေကရှင်းလင်းပြခြင်းတော့အခုလိုပြောကြတာပါ။ကပ်ရောဂါဆိုင်ရာဆောင်ရွက်ရမယ့်ကိစ္စတွေနဲ့ပတ်သက်လို့သမ္မတအမိန့်ထုတ်ပြန်ချက်နောက်ထပ်10ခုကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။ပြည်သူတန်းတရာကိုရက်တရာအတွင်းမှာကိုဗစ်ကာကွယ်ဆေးထိုးမဲ့ရည်မှန်းချက်ဟာလက်တွေ့ဖြစ်နိုင်တဲ့ရည်မှန်းချက်ဖြစ်တယ်လို့ကိုဗစ်ကာရောဂါဆိုင်ရာထိပ်တန်းအကြံပေးဒေါက်တာအန်တနီဖောက်ချီကလည်းပြောကြားပါတယ်။အမေရိကန်သမ္မတဟောင်ဒေါ်နယ်ထရမ့်အပေါ်အောက်လွှတ်တော်ကတရားစွဲထားတဲ့အမှုကိုအထက်လွှတ်တော်မှာဖေဗရူလီလကျမှကြားနာစစ်ဆေးဖို့အတွက်အထက်လွှတ်တော်ရီပပ်ဘလီကန်ခေါင်းဆောင်မစ်မက်ကွန်နယ်ကအကြံပြုပါတယ်။ဒေါ်နယ်ထရမ့်ဘက်ကအမှုလုပ်ငန်းစဉ်အတိုင်းအသေးအချာဆောင်ရွက်နိုင်ရေးအတွက်အမှုကိုတုံ့တက်ပြီးတော့ခုခံခြေပနိုင်ဖို့သူရဲ့ရှေ့နေရင်းနဲ့တိုင်ပင်ပြင်ဆင်နိုင်အောင်လို့ February လလယ်လောက်အထိအမှုစတင်ကြားနာတာကိုစိုင်းထားတဲ့နယ်လို့အထက်လွှတ်တော် Republican အမတ်တွေနဲ့ Republican ခေါင်းဆောင် McConnell တောက်ချာနေတော့ကဖုန်းဆက်ပြောစင်မှာပြောခဲ့တာပါဒီအမှုစတင်ရေးနဲ့ပတ်သက်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်လာတဲ့ Democrat အမတ် Chuck Schumer နဲ့ Republican ခေါင်းဆောင် McConnell တို့ကြားမှာလည်းညှိနှိုင်းဆွေးနွေးမှုတွေကိုလုပ်နေကြပါတယ်ကမ္ဘာနိုင်ငံပေါင်း52နိုင်ငံလက်မှတ်ရေးထိုးထားတဲ့နျူကလ িয়ার လက်နက်မှန်သမျှတားဆီးရေးနိုင်ငံတကာသဘောတူစာချုပ်ဟာဒီကနေ့ January 22ရက်နေ့မှာစတင်အသက်ဝင်ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း52နိုင်ငံကလက်မှတ်ထိုးထားတဲ့နျူကလ িয়ার လက်နက်တားမြစ်ရေး TPNW သဘောတူစာချုပ်ထဲမှာအမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားကြတဲ့အင်အားကြီးနိုင်ငံတွေကတော့ပါဝင်လက်မှတ်ထိုးထားခြင်းမရှိသေးပါဘူး။အိန္ဒိယနိုင်ငံက Serum Institute of India ဆေးကုမ္ပဏီနဲ့ဗြိတိန်နိုင်ငံ Oxford တက္ကသိုလ်တို့ပူးတွဲဆန်းသတ်ထုတ်လုပ်ထားတဲ့ COVID ကာကွယ်ဆေးတန်ခွဲမြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာပါတယ်။ဒီ COVID ကာကွယ်ဆေးကိုပြည်내နဲ့တိုင်းအသီးအသီးကိုလက်ဖက်ကနေစပြီးတော့ဖြန့်ဝေပြီးဦးစားပေးအစင်းလိုက်ကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူကပြောပါတယ်။အခုလက်ဆောင်ရတဲ့ဆေးတွေအပြင်နောက်ထပ်ဆေးတန်ခွဲကိုလည်းအိန္ဒိယနိုင်ငံကနေမြန်မာကဝယ်ယူထားပါတယ်ရှင်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောက်ကြနေညဘက်အတွက်ရေဒီယိုအသံထွင်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါမှာ။
This program has come to you from the Voice of America, Washington.